Welcome to the Voice of America in Burmese.
你们那个那个那龙鼻眼嘴巴我给你把嘴张，苏木刚打麻的。由于美利坚单元唱的是的苦呢，苏兰拉可能也不如你呗。谢谢你哥，你马上到这人家姑奶家里先来一提。我现在的是牛肉干的，大家吃点偷了你把味，谢谢木哥，真的做做对吗？ဒီစီစဉ်တွေကိုလိုင်းလိုမီတာ38 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1595တို့ကနေဖမ်းယူနိုင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတရိပ်နိုင်နိုင်ပါတယ်။ဒီကနေ့ဟာ7 July 59နှစ်ပြည့်နေ့ဖြစ်ပြီးဆန္ဒရှင်စန့်ကျင်ရေးဆန္ဒပြသူတွေဒီနေ့ကိုအထိတ်မှတ်ပြုပြီးတော့ဆန္ဒပြခဲ့ကြပါတယ်။
ကျွန်တော်ကျွန်တော်အထိမ်းမှန်နေလေပေါ့နော်ကျွန်တော်တို့ဒီရန်ကုန်တက်တာတောင်းတများနဲ့ပြင်ကျွန်တော်ပြည်သူလူထုနဲ့ပေါ့နော်ပူးပေါင်းပြီးတော့ဖြစ်အစိုးရကိုကျွန်တော်အားခံတာပေါ့နော်အားခံပြီးတော့တွန်းလှန်တဲ့အနေနဲ့ကျွန်တော်တို့ဒီနေ့ရန်ကုန်ထပ်ပြီးဆန္ဒပြခဲ့ပါပြီ
ဒီနေ့ဆန္ဒပြပွဲတင်အပြည့်အစုံနဲ့တူကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးတဲ့အခြေအနေကူးစက်မှုအောက်ဆီဂျင်အိုးရနိုင်တဲ့အခြေအနေစတာတွေကိုပြည်စုံသိရမယ်အပြင်မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံဘက်ခြမ်းကအခြေအနေကိုလည်းတွက်ပြပါမယ်အဲဒီနောက်ဆီယနာဒေမီနောက်ပိုင်းဆေးဝင်နှန်းတွေကိုပြင်မှတ်ထားတိုက်ခိုက်တာကြောင့်ဆေးကုတာတို့မှလျှို့ဝှက်လုပ်နေရတဲ့ဆေးလောကသားတွေရင်ဆိုင်နေရတာကိုလည်းနားဆင်ရပါမယ်။တရင်ပတ်စင်ကဏ္ဍတွေဖြစ်လူလူနဲ့ကြမ်းမာရေးမြမအရေးသုံးသပ်ချက်တို့ကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့တို့ပြပါမယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်အင်အားသုံးနှိမ်နေတဲ့ကြားကစစ်အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်မပြတ်နှီးမြှုပ်ဆုံးနဲ့ပေါ်ပေါက်နေပါတယ်။7 July လို့သိကြတဲ့ရန်ကုန်တက္ကသိုလ်ထက်ကကျောင်းသားတက်မကအဆောက်အုံကိုဖောက်ခွဲဖြိုချဖျက်ဆီးပစ်ခဲ့တဲ့59နှစ်ပြည့်ဒီကနေ့မှာရန်ကုန်ပန်းစိုးရမှာမြို့နယ်ဆောင်တပိတ်စစ်ကြောင်းတွေဆက်တပြက်ဆန္ဒပြခဲ့ကြပါတယ်ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဘကတာကဦးဆောင်ကျင်းပတဲ့ဒီကနေ့ဆန္ဒပြပွဲမှာတော့စိတ်တက်ကင်ဆွဲတိုက်ပွဲဝင်ကြစစ်အာဏာရှင်ကိုရယာနီးနဲ့အမြင့်ပြတ်ချေမုန်းကြဆိုတဲ့ဆောင်ပုံနဲ့ကြွေးကြော်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်7 July ကျောင်းသားအရေးတော်ပုံဟာ1962ခုနှစ်စစ်အာဏာသိမ်းဗိုလ်ချုပ်ကြီးနေဝင်စစ်အစိုးရကိုပထမဆုံးဆန့်ကျင်ဆန္ဒပြခဲ့တဲ့ကျောင်းသားလှုပ်ရှားမှုလည်းဖြစ်ပါတယ်။အဲ့ဒီအရေးတော်ပုံမှာစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ကျောင်းသားတွေတွေးမြင်ကြခဲ့ရတာပါ။ရန်ကုန်အမေရိကန်တပ်ရုံးကလည်း1962ခုနှစ်ဇူလိုင်9ရက်နေ့ကအသက်ပေးခဲ့ကြသူအလုံးကိုဂုဏ်ပြုကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပါတယ်။ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကအဆောက်အုံဟာမြမလွတ်လပ်ရေးအတွက်ပါဝင်တက်ခဲ့တဲ့အချင်းကရအဆောက်အုံဖြစ်ပေမဲ့လွတ်လပ်ရေးရပြီးတဲ့နောက်ပိုင်းလူတချို့ရဲ့အလွယ်တုံစားလုံးမှုကြောင့်ပုံကံမှုလှုံ့ဆော်ရနေရဖြစ်လာတဲ့ဆိုပြီးဗိုလ်ချုပ်ကြီးနေဝင်အစိုးရကကျောင်းသားဆန္ဒပြမှုကိုဖြိုခွက်ပြီးနောက်တစ်နေ့ဇူလိုင်10ရက်နေ့မနက်ပိုင်းမှာအကြောင်းပြဖြိုချဖျက်ဆီးခဲ့တာဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြမအရေးနဲ့ပတ်သက်တဲ့ပုံသဘောတူညီချက်900ကိုမြ мян ဆက်ဆံအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းနေပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကပြောပါတယ်။စစ်အာဏာသိမ်းမှုနောက်ပိုင်းမြမနိုင်ငံတွေအကြမ်းဖက်မှုအခြေအနေတွေအဆုံးသတ်နိုင်ရေးပုံမှုဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်အချက်တဲတွေလျော့ကျလာစေရင်းနဲ့အခြေအနေတွေပုံမှန်ဖြစ်ပြီးတော့ရေရှည်တည်ငြိမ်အေးချမ်းမှုရှိလာစေဖို့အတွက်တက်ဆိုင်ရအဖွဲ့အစည်းတွေကြားတွေ့ဆုံဆွေးနွေးနိုင်အောင်အာဆီယံအဖွဲ့ကကြားဝင်ကူညီဆောင်ရွက်နိုင်ဖို့အချက်၅ချက်ပါပုံရက်တီချက်တရချမှတ်ပြီးတော့ကြိုးပမ်းနေတာပါဒါပေမဲ့လည်းလက်တွေ့ဆောင်ရွက်မှုတွေနှောင့်နှေးနေတဲ့ဆိုရက်ကလည်းလက်ခံအတိအမှတ်ပြုတဲ့အကြောင်းမြမအရေးနဲ့ပတ်သက်ပြီးတော့စင်ကာပူလွှတ်တော်ကမေးမြန်းတဲ့မေးခွန်းတွေကိုဝန်ကြီးဘာလာခရီရှန်နန်ကစာနဲ့ဖြေကြားခဲ့တာပါမြမအရေးအာဆီယံဘုံသဘောတူညီချက်9ရပ်ကိုနိုင်ငံအတော်များများကထောက်ခံပြောဆိုထားပေမဲ့အာဆီယံနိုင်ငံတွေကြားသဘောထားကွဲလွဲနေတဲ့အကြောင်းတန်တမန်သတင်းရက်ွက်တွေကိုကိုးကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်အာဆီယံနိုင်ငံကြားသဘောထားကွဲလွဲမှုတွေကအချိန်ဆွဲချင်တဲ့မြမစီအုပ်ချုပ်ရေးကောင်စီကိုတစ်ဖက်တစ်လမ်းကကူညီရရသလိုမြန်မာအရေးတက်တက်ကြွကြွပို့ပြီးတော့ပါဝင်ခြင်းနဲ့အာဆီယံနိုင်ငံတွေကိုစိတ်ပြက်လက်ပြက်ဖြစ်စေတယ်လို့လည်းသတင်းမှရေးသားထားပါတယ်။အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်တယောက်ခန့်အရေးအပါဝင်အချက်၅ချက်ပါပုံသဘောတူညီချက်ကိုပြီးခဲ့တဲ့ဧပြီလကမြန်မာအရေးအာဆီယံအထူးအစည်းအဝေးမှာအာဆီယံနိုင်ငံတွေကြားသဘောတူဖြစ်ကြတာဖြစ်ပြီးတော့ကုလသမဂ္ဂနဲ့အနောက်နိုင်ငံကြီးတွေအပါအဝင်နိုင်ငံအများအပြားကလည်းဒါကိုထောက်ခံကြောင်းပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တွေ့နေရတဲ့မြန်မာနဲ့နေဆက်တရုတ်နိုင်ငံရွှေလီမြို့မှာလည်းဒီရက်ပိုင်းကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံနဲ့နေဆက်အဝင်ထွက်လုံခြုံရေးတွေတင်းကျပ်ထားပြီးတော့လူဦးရေ2သိန်းကျော်ရှိတဲ့ရွှေလီမြို့ခံတွေကိုလည်းအသွားလာကန့်သတ်ချပါတယ်ဒီကနေ့ရွှေလီမှာပိုကူးစက်ခံထားသူ15ယောက်ထက်က10ယောက်ဟာမြန်မာနိုင်ငံကနေဝင်ရောက်လာသူတွေဖြစ်ပြီးကလင်းငယ်နေရောက်ပါတယ်လို့ရွှေလီကျမကြီးအာနာပိုင်တွေကပြောပါတယ် တက်ခွဲစစ်ဆေးမှုခုနှစ်ခုထဲမှာတော့အိန္ဒိယမှာစတွေ့တဲ့ Delta 90များမျိုးဗီဇပြောင်းဖို့နဲ့အတော့ကိုဆင်နူလာတွေ့ရတယ်လို့လည်းတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်အာဏာသိမ်းပြီးတော့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေဆက်ဒေသတွေကိုထွက်ပြေးသိမ်းရှောင်လာသူတွေပိုများလာပြီးရောဂါကူးစက်မှုတွေတိုးလာမှာကိုဒေသခံတွေကြားဆိုရင်မှုတွေရှိနေပါတယ်။ကယောဂါကုဆတ်မှုတွေတိတက်ဆိုးမလာအောင်တင်းကျပ်စွာဟန်တာသွားမယ်လို့လဲရွှေလီဒေသဆိုင်ရာတာဝန်ရှိသူတွေကပြောဆိုထားပါတယ်။မြို့ရဲမှာနေထိုင်တဲ့လူနှစ်သိန်းကျော်ကိုပြီးခဲ့တဲ့တနင်္လာနေ့ကနောက်ဆုံးပိုစစ်ဆီးခဲ့တာပါ။အခုလိုကုဆတ်မှုတွေပြန်တွေ့လာနေရတဲ့အတွေ့ဆေးရုံတွေဆေးဆိုင်တွေနဲ့ကုန်စုံဆိုင်တွေကလွဲလို့ရွှေလီမြို့ရင်းစီးပွားရေးလုပ်ငန်းတွေနဲ့စာသင်ကျောင်းအားလုံးပိတ်ထားဖို့တာဝန်ရှိသူတွေကအမိန့်ထုတ်ထားပါတယ်။COVID-19 ကာယောဂါကိုကာကွယ်ဆေးနဲ့ထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားက Delta ကူးစက်များမျိုးဗီဇပြောင်းပိုးတွေကြောင့်တကြောပြန်ပိုကူးစက်မှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံအတော်များများရှိပါတယ်။ကာကွယ်ဆေးထိုးပြီးသူတန်160ကျော်ရှိတဲ့အမေရိကန်မှာလည်း Delta ပိုကူးစက်မှုတွေတွေ့နေရတာပါ
။ Right now as I speak to you millions of Americans are still unvaccinated and unprotected.
ကျွန်တော်ခုစကားပြောနေတဲ့အချိန်ဒီကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်ပြည်သူတန်းချီရှိပါသေးတယ်။ဒါကသူတို့ရဲ့လူမှုအတိုင်းအဝိုင်းအတွက်ရောမိတ်ဆွေတငယ်ချင်းတွေအတွက်ပါအမြဲရှိနေပါတယ်။ Delta ဗီဇပြောင်းပို့ကြောင့်ပို့ပြီးတော့စိုးရိမ်စရာကောင်းနေပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာသတိပေးပြောဆိုသွားတာပါ။မက္ဆီကိုနိုင်ငံမှာလည်းဖေဖော်ဝါရီလနောက်ပိုင်းအင်္ဂါနေ့ကကူးစက်မှုအမြင့်ဆုံးရောက်ခဲ့ပါတယ်။တရက်နှစ်ပတ်ကြာလော့ကဒေါင်းချထားတဲ့ဩစတြေးလျနိုင်ငံရဲ့အကြီးဆုံး Sydney မြို့မှာတော့ကန့်သတ်ချက်တွေတစ်ပတ်ထပ်ပြီးတော့တိုးလိုက်ပါတယ်။တခါတောင်ကိုရီးယားနိုင်ငံဒေသတချို့မှာကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပြီးရပ်ပိုင်းအကြာဒီကနေ့မှာပဲဒီဇင်ဘာလနောက်ပိုင်းအမြင့်ဆုံးအဖြစ်နဲ့24နိုင်အတွင်းပို့ကူးသူ1200ကျော်ရှိကြောင်းတောင်ကိုရီးယားဝန်ကြီးချုပ်ကင်ဘိုကျွမ်ကဒီကနေ့ပြောပါတယ်။ကာကွယ်ဆေးထိုးမထားသေးတဲ့အသက်20နဲ့30ကျော်တောင်ကိုရီးယားလူငယ်တွေမှာပို့ကူးဆက်နေတယ်လို့လည်းပြောပါတယ်။ဒါကြောင့်လည်းကန့်သတ်ချက်တွေပြန်ပြီးတော့တင်ကြမလားဆိုတာတောင်ကိုရီးယားကစဉ်းစားနေပါတယ်။အင်ဒိုနီးရှား၊ထိုင်းနဲ့မြန်မာအပါအဝင်တောင်အာရှနိုင်ငံတွေမှာလည်းပို့ကူးဆက်မှုတွေတချိန်ထိုးတက်လာနေပါတယ်။အင်ဒိုနီးရှားမှာအောက်ဆီဂျင်မရလို့လူနာတွေလည်းတေဆုံနေရတာပါပိုကူးဆက်မှုမြင့်တက်နေတဲ့အရှေ့အလယ်ပိုင်းနိုင်ငံတွေထဲမှာလည်းအီရန်နိုင်ငံမှာ Delta ပိုကူးဆက်ပြန့်နှံ့နေတာကြောင့်တကြော့ပြန်ပိုကူးဆက်လာနိုင်တယ်လို့လည်းအစိုးရကလက်တော်သတိပေးထားပါတယ်အီရန်နိုင်ငံတဝိုင်းစီးပွားရေးလုပ်ငန်းအများစုကိုပိတ်ထားပြီးတော့ခရီးသွားလာမှုကိုပါကန့်သတ်ထားတာပါ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနဌာနစစ်တမ်းအရကမ္ဘာတဝန်းပိုကူးသူ184တန်းကျော်နဲ့တေဆုံသူကတော့4တန်းဝန်းကျင်ရှိပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဟိုင်းဒိုမီတာ31 kHz 9383ညဟိုင်းဒိုမီတာ32 kHz 9303ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာဟိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်ဗိုလ်ရူးနဲ့ညပိုင်း VOA American အသံရဲ့ထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ American တပ်တွေပြန်ရောက်နေချိန်တာလီဘန်တွေနိုင်ငံမြောက်ပိုင်းမှာပြန်ကြီးစိုးလာတာမို့အနာဒေသကတချို့နိုင်ငံတွေရဲ့ကောင်စစ်ဝင်ရုံးတွေပိတ်လိုက်ကြပါပြီ။နိုင်ငံအရှေ့မြောက်ပိုင်းဘတ်ဒါကာရှန်ပြည်နယ်ကခရိုင်အများစုကိုတာလီဘန်တွေသိမ်းခဲ့ပြီးမြောက်ပိုင်းဘော့ပြည်နယ်မြို့တော်ကရုရှားနဲ့တူရကီကောင်စစ်ဝင်ရုံးတွေပိတ်ခဲ့တဲ့ပေါ်အာဖဂန်မျိုးသားလုံခြုံရေးကြံပေးပုဂ္ဂိုလ်ဟမ်တူလာမူဟစ်ကဖြစ်တတ်တဲ့သဘောပါပဲလို့အခုလိုပြောပါတယ
်။ Nudi tashwish lari tabi khabara da mongaladi hewadun sara karko
သူတို့နိုင်ငံတွေစိတ်ပူကြတာကသဘာဝပါ။ကျွန်တော်တို့ဒီနိုင်ငံတွေနဲ့အတူပေါင်းပြီးလုပ်ပေးနေပါတယ်။ Tajikistan အနေနဲ့ Badakhshan မှာဖြစ်ခဲ့တာအတွက်စိတ်ပူနေပါတယ်။ပြီးတော့ Tajikistan နဲ့နယ်စပ်မြို့ Shakan Bandar မှာဖြစ်ခဲ့တာတွေကိုလည်းစိတ်ပူနေပါတယ်။ဒါကြောင့်သူတို့လုံခြုံရေးအတွက်တချို့အပိုင်းတွေလောက်ရမှာကရှင်းနေပါတယ်လို့ပြောသွားတာပါ။တကြီးကစံဘက်ကလည်းအာဖဂန်နဲ့နယ်စပ်ဒေသတစ်ခြားမှာအရန်တပ်ဖွဲ့အင်အား2000ကိုသမရမင်းနဲ့အင်အားဖြည့်ထားတယ်လို့တချစ်ဆူရကတနေ့တနင်္လာနေ့ကကြေညာချက်ထုတ်ထားပါတယ်။သရုတ်ထအကြီးဆုံးမျိုးဖြစ်တဲ့ဘော့ဒီနယ်မျိုးတော်မဇာအီရှာရစ်ကရုရှားနဲ့တူရကီကောင်စစ်ဝင်ရုံးတွေပိတ်လိုက်တာအပြင်တာဂျီကစ္စတန်၊အီရန်၊ဥစ်ဘက်ကစ္စတန်၊အိန္ဒိယနဲ့ပါကစ္စတန်ကောင်စစ်ဝင်ရုံးတွေအနေနဲ့လည်းသူတို့လုပ်ငန်းတွေကိုလျှော့ချထားလိုက်ပြီးလို့ဒေသခံအရာရှိတွေကဆိုပါတယ်ခင်ဗျ။ဩစတြေးလျနိုင်ငံအနေနဲ့တရုတ်နဲ့ဆက်ဆံရေးတင်းမာလာရမှာစီးပွားရေးထက်နိုင်ငံအကျိုးကိုအဓိကစောင့်ထိန်သွားမယ်လို့ဩစတြေးလျဘန်ဒါရေးဝန်ကြီးကဒီနေ့ပြောလိုက်ပါတယ်။အမေရိကန်သမ္မတရဲ့ Indo Pacific ဆိုင်ရာအရာရှိကြီး Kurt Campbell ကဩစတြေးလျနဲ့တရုတ်ရေရှည်ဆက်ဆံရေးတင်းမာနိုင်တယ်လို့ဟောကိန်းထုတ်ပြီးဩစတြေးလျဘန်ဒါရေးဝန်ကြီး George Frydenberg ကအခုလိုဆက်ပြောလိုက်တာပါ။ဩစတြေးလျဝန်ကြီးချုပ်ဟောင်း Gavin Rudd သဘာပတိလုပ်တဲ့
American ချေဆိုင် Asia Society အဖွဲ့ online forum ဆွေးနွေးပွဲမှာအခုလိုပြောခဲ့ရမှာဗန်ဒိုင်းဝင်ကြီး Friedenberg ကတချို့တရုတ်ယင်းနီမြုပ်နှံမှုတွေကိုနိုင်ငံမဟာဗျူဟာအကျိုးအတွက်ပိတ်ပင်ထားခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့အငင်းပွားမှုတွေကြောင့် Australia ကတင်သွင်းတဲ့ကြောင်မီးသွေးဝိုင်းအမဲသားမူရောစဘာတစ်သားနဲ့ကြောက်ပစံတွေပါဝင်ကုန်သွယ်မှုမှာဒေါ်လာဘီလီယံ10ခန်းတွင်နဲ့ရှိထိခိုက်သွားရပေမဲ့တရုတ်ဟာအလွန်အရေးပါတဲ့စီးပွားရေးမိဖက်အဖြစ်ဆက်ရှိနေမယ်လို့တော့ဝန်ကြီး Friedenberg ကဆက်ပြောပါတယ်။ American သမ္မတရဲ့အာရှပစိဖိတ်ဆိုင်ရာအဓိကကျွမ်းကျင်သူရာရှိကြီး Campbell ကတရုတ်သမ္မတရဲ့ပြီးခဲ့တဲ့ပတ်ပါတီနှစ်တရာပြည့်အမျိုးသားရေးဝါဒမိန့်ခွန်းကြောင့်အခုလိုဩစတြေးလျပေါ်ကန့်သက်တင်မာမှုတွေဖြစ်လာမယ်လို့ Hawking ထုတ်ခဲ့တာလို့ဆိုပါတယ်။ American နိုင်ငံ Florida ပြည်နယ်ကလူသေချေမှုတိုးလာနေတဲ့လူနေကွန်ဒိုအဆောက်အဦကြီးပြိုကျမှုမှာရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေပေမဲ့ရာသီဥတုဆိုးလာမှုအောက်မှာဒီနေ့ခေတ္တနားနိုင်ရှည်ရှိနေပါတယ်။နှစ်ပတ်နေပါကြာလာပြီဖြစ်တဲ့အခုကယ်ဆယ်ရှာဖွေမှုတွေမနေ့ကလည်းတည်ဆုံးသူလောင်း၈လောင်းတွေ့ခဲ့ပြီးတည်ဆုံးသူစုစုပေါင်း36ဦးကိုရောက်လာခဲ့ချိန်မှာလျှက်စီးတွေလက်တာနဲ့ Elsa Hurricane မုန်တိုင်းလေပြင်းတဲ့ကြောင့်နှစ်နာရီခန့်အလုံးနားခဲ့ရပါတယ်။ဒီမုန်တိုင်းက Florida ပြည်နယ်ထဲဝင်ရောက်ခဲ့ပေမဲ့ Miami မြို့ကြီးမြောက်ပိုင်းရှိ Surfside မြို့ကအခုဆောက်ပြူကျတဲ့နေရာကနေအဝေးဘက်ကိုတော့လွတ်ဆင်သွားခဲ့ပါတယ်။ဇွန်လ24ရက်နေ့ဖြစ်ခဲ့တဲ့အခုပြူကျမှုကနေအသက်ရှင်သူတွေဆက်တွေ့နိုင်ရေးဆက်ကြိုးပမ်းနေမှုထဲပြောက်ဆုံးနေသေးသူကလည်း109ဦးရှိနေသေးတယ်လို့မိုင်ယာမီဒေးမြို့တော်ဝန်ဒန်နီလာလီဗိုင်းကဘာကမနေ့ညကဆိုပါတယ်။ကယ်ဆယ်ရေးသမားတွေအနေနဲ့ဆယ့်နှစ်ထပ်မြင့်အဆောက်အဦပြိုကျပုံတွေကတလွာပြီးတလွာတူးထုပ်ရှာဖွေနေရမှာနောက်ဆုံးကျန်နေတဲ့လူတွေအပြင်ပြိုကျတဲ့အကြောင်းရင်းအထောက်အထားတွေကိုလည်းတပါးလေးလေ့လာရှာဖွေနေပါတယ်။မိုင်ယာမီဒေးမိသားနဲ့ကယ်ဆယ်ရေးယာရှိချုပ်အလန်ကောမင်းစကီကလည်းအပြည့်အစည်တန်ချိန်112မက်ထရစ်တန်အထိကိုဒီပြိုကျတဲ့နေရာကနေဖေရှားပစ်ပြီးပြီလို့မနေ့ကဆိုပါတယ်ခင်ဗျ။တိဘက်ခေါင်းဆောင်ဒလိုင်လာမရဲ့86နှစ်မြောက်မွေးနေ့ကျင်းပခဲ့ရမှာထောက်ခံသူတွေနဲ့လက်ခံနေထိုင်ခွင့်ပေးလာတဲ့အိန္ဒိယကိုအထူးကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။1958ခုနှစ်ကတည်းကသူ့နေရာကနေအိန္ဒိယကိုထွက်ပြေးခိုလုံလာခဲ့ရတဲ့တိဘက်ဘာသာရေးခေါင်းဆောင်ဖွန်တော်ကြီးဒလိုင်လာမကသူ့ကိုတကယ်မေတ္တာထားယုံကြည်လေးစားတဲ့မိတ်ဆွေတွေအားလုံးကိုအထူးလှက်လိုက်လဲလဲကျေးဇူးတင်ပါတယ်လို့မနေ့ကမွေးနေ့ပွဲဗီဒီယိုကနေတဆင့်ပြောခဲ့ပါတယ်။ဒါအပြင်အိန္ဒိယနိုင်ငံရဲ့ဘာသာရေးလွတ်လပ်မှုကိုအပြည့်အဝခံစားခဲ့ရပြီးဘာသာရေးမဆွတ်တဲ့နိုင်ငံရေးကိုလည်းအထူးလေးစားမိတယ်လို့ဆိုကာသူ့ရဲ့လူသားကောင်းကျိုးလုပ်ငန်းတွေကိုဆက်လုပ်သွားဖို့ထပ်မံကတိပြုခဲ့ပြီးသူ့ကိုထောက်ခံသူတွေလည်းမေတ္တာတရားရှိထားကြဖို့ဒလိုင်လာမကမှာကျခဲ့ပါတယ်။တကယ်တော့တိဘက်ဒေသမှာတရုတ်ဆိုးရအုပ်ချုပ်မှုကိုဆန့်ကျင်ဆန္ဒပြခဲ့တာတွေနှင်းနှင်းခံခဲ့ရပြီးဖုန်တော်ကြီးဒလိုင်လာမအနေနဲ့အိန္ဒိယကတောင်တဘေးမြို့လေးဂျမ်ဆလာမာဌာနချုပ်ဖွင့်အခြေစိုက်လာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီကလည်းဒလိုင်လာမကျမ်းမာဖို့အတွက်မွေးနေ့ဆုမွန်ကောင်းအင်တာနက်တွစ်တာကနေတောင်းပေးခဲ့ပြီးဖုန်းနဲ့လည်းစကားပြောခဲ့တယ်လို့ဆိုခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုနားလောက်နဲ့ကိုဝင်းမင်းတို့ပြပြသွားတာပါ။အခုဆက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီဒီကနေ့ဆွေးနွေးပွဲမှာလူခွင့်ရေးမဟာမင်းကြီးပြောသွားတာကိုဆက်ပြောပြပါဦးမယ်။အရှေ့တောင်အခြားနိုင်ငံများဘက်အာဆီယံအနေနဲ့နိုင်ငံတကာတိုင်းဝမ်ရဲ့အားပေးထောက်ခံမှုနဲ့အတူမြန်မာအာဏာသိမ်းစစ်ကောင်စီနဲ့သာမကဒီမိုကရေစီနှိကျယူကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေဆောက်လုပ်ဖို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအဖွဲ့မှအချက်၅ချက်ပါသဘောတူညီချက်ကို AB လကရထားခဲ့ပြီမယ်လေ။မြန်မာစစ်ဘက်ကောင်းဆောင်တွေအနေနဲ့အဲ့ဒီအတိုင်းလိုက်နာလှုပ်ဆောင်နေကြမျိုးမရှိပါဘူးလို့ဒနီဗာမျိုးလူခွင့်ရေးကောင်စီမှကျင်းပနေတဲ့မြန်မာအရေးဆွေးနွေးပွဲတွင်လူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်လက်ကပြောတော်တာပါနိုင်ငံရေးဆွေးနွေးမှုတမျိုးမျိုးစဖြစ်လာဖို့အတွက်အာဆီယံအနေနဲ့အထူးတန်တမန်တူဒါမှမဟုတ်အဖွဲ့တစ်ဖွဲ့ကိုခန့်ထားဖို့အရေးတကြီးလိုအပ်နေပါပြီအာဆီယံအနေနဲ့စစ်ဘက်နဲ့သာမဟုတ်ဘဲဒီမိုကရေစီကောင်းဆောင်ပိုင်းနဲ့ရောအရက်ဖက်အဖွဲ့အစည်းတွေနဲ့ပါထိစပ်ပြောဆိုဖို့ကျွန်တော်တိုက်တွန်းပါတယ်လို့မဟာမင်းကြီးဘက်လက်ကပြောတော်ပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးကုလသမဂ္ဂအထူးဆောင်ရွက်စစ်ဆေးရေးမှူးထွန်အန်ဒရူးစ်ကတော့အာဏာသိမ်းစစ်ကောင်စီအတွက်အဓိကဝင်ငွေရှာပေးနေတဲ့ရေနံနဲ့သဘာဝတန့်ွေလုပ်ငန်းကိုနိုင်ငံတကာကတံခတ်ပိတ်ဆို့ဖို့တောင်းဆိုသွားပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်အရင်ဆုံးဒီကနေ့ဆန္ဒပြပွဲတွေအခြေအနေကြည့်အောင်ပါနိုင်ငံတော်ငါမျိုးတွေမှာတမိုင်းဝင် 7 July နေ့အထိမ်းအမှတ်ကြီးတဲ့ဆန္ဒပြပွဲတွေဒီကနေ့လှုပ်ကြပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ဇူလိုင်လ9ရက်နေ့အရေးတော်ပုံ59နှစ်ပြည့်အထိမ်းအမှတ်အနေနဲ့လက်ရှိအာဏာသိမ်းထားတဲ့စစ်တပ်ကိုစန့်ကျင်ကန့်ကွက်နေကြတဲ့ကျောင်းသားလူငယ်တွေဦးဆောင်ပြီးချီတက်ဆန္ဒပြပွဲတွေရန်ကုန်အပါအဝင်မြို့နယ်အတော်များများမှာလုပ်ခဲ့ကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ပြပြပါမယ်
1962 ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကိုပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ကြောင်းသားလှုပ်ရှားမှုကိုဖြိုခွဲမှုအပြီးနောက်တနည်းဇူလိုင်လ10ရက်မနက်ပိုင်းမှာတော့သမိုင်းဝင်ကြောင်းသားတမကအစအဦးကိုဒိုင်နမိုက်နဲ့ဖြိုချဖျက်ဆီးခဲ့ပါတယ်။ဇူလိုင်လ9ရက်နေ့ကြောင်းသားအရေးတော်ပုံနဲ့ကြောင်းသားတမကအစအဦးဖြိုချမှုကြောင့်တက္ကသိုလ်ကြောင်းသား100ကျော်တည်ဆုံးခဲ့ကြရတယ်လို့ကြောင်းသားအဖွဲ့အစည်းတွေကမှတ်တမ်းပြုထားပါတယ်။ဒီလိုသမိုင်းဝင်နေ့ဖြစ်တဲ့7 July 59နှစ်ပြည့်အထိမ်းအမှတ်အဖြစ်7 July စိတ်ဓာတ်ကိုကင်ဆယ်ပြီးတိုက်ပွဲဝင်ကြဆရာနာရှင်စနစ်ကိုရရနီးနဲ့အမြင့်ပြတ်ချေမုန်းကြဆိုတဲ့ကြွေးကြော်သံနေနဲ့ချီတက်ဆန္ဒပြခဲ့ကြပါလားဒီရဲ
ဒီရဲဒီရဲ
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 ဖတ်စစ်စစ်တဲ့အမြင့်ပြတ်
ဖတ်စစ်စစ်တဲ့အမြင့်ပြတ်က
ကလာရဲ့ဒီရဲလာရဲ့
ဒီရဲဒီရဲ
ဖတ်စစ်စစ်တဲ့အမြင့်ပြတ်ဖတ်စစ်စစ်တဲ့အမြင့
်ပြတ်ရန်ကုန်မှာတော့ဆန္ဒပြစစ်ကြောင်းတွေကမနေ့ပိုင်းနေ့လယ်ပိုင်းညနေပိုင်းသုံးချိန်သုံးကခြိတက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ခြေကပဲညနေပိုင်းဆန္ဒပြစစ်ကြောင်းကိုလူဝင်အား200နီးပါးနဲ့အောင်မြအောင်လုပ်နိုင်ခဲ့ကြပြီးစစ်တပ်ရဲ့ကြီးရည်လေးအလံတွေကိုမိရှို့ဆန္ဒပြခဲ့ကြပါတယ်
။ကျွန်တော်ဒီ7 July မထိမှတ်နေလဲပေါ့နော်ကျွန်တော်တို့ဒီအခင်ရန်ကုန်တက္ကသအချင်းတောင်းတများနဲ့ပြင်ကျွန်တော်ပြည်သူလူထုနဲ့ပေါ့နော်ပူးပေါင်းပြီးတော့ကျွန်တော်တို့ဒီစစ်အစိုးရကိုကျွန်တော်အားခံတာပေါ့နော်အားခံပြီးတော့တွန်းလှန်တဲ့အနေနဲ့ကျွန်တော်တို့ဒီလမ်းပေါ်ထပ်ပြီးဆန္ဒပြခဲ့ပါတယ်။ကျွန်တော်တို့ကဒီ1960ခုနှစ်ပေါ်မှာကျွန်တော်ကကျွန်တော်ကျောင်းသားတွေရဲ့သမဂ္ဂအဆောက်အအုံတွေပြီးကျောင်းသားတွေရရဆက်ဆက်ပေါ့နော်နေရင်းကပြတ်တက်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုပြန်ပြီးတော့တပိမောက်တဲ့နေနဲ့ကျွန်တော်တို့ဒီစစ်ဦးကြီးချုပ်ပေါ့နော်ဟိုစစ်ဦးကြီးချုပ်အလံနဲ့ပြီးတော့ကျွန်တော်တို့ဒီကြီးရည်လေးအလံပေါ့နော်အဲ့အလံလေးခုလုံးကျွန်တော်ရီးရှုတပိမောက်ဆန္ဒပြခဲ့ပါဗျာ
စကိုင်းတိုင်းစလင်းကြီးမြို့နယ်နဲ့ရေးမပေမြို့နယ်ကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းကလည်းဒီကနေ့လူဝင်များထောင်နဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်7 July စိတ်ဓာတ်ကိုကင်ဆယ်ပြီးတော့တိုက်ပွဲဝင်ကြဖို့ဆရာနာရှင်စနစ်ကိုရရနှီးနဲ့အမြင့်ပြတ်ချေမုန်းကြဖို့တပိတ်တရားဟောခဲ့ကြပါတယ
်7 July ပေါ့1962ခုနှစ်မှာကျွန်တော်တို့ရန်ကုန်တပ်တော်မှာကြောင်းသားရာနဲ့ချီပြီးတော့တင်းပြီးကြခဲ့တဲ့နေ့59နှစ်ပြည့်နောက်တဲ့နေ့ဖြစ်နေတဲ့ကျွန်တော်တို့1962အမေချာနဲ့ဆိုတဲ့ဒီသာသာကိုကျွန်တော်တို့ဗန်ဒါဖြစ်ကိန်းဆောင်ပြီးတော့မှကျွန်တော်တို့လူလူတွေထဲမှာတော့တွေးကြည့်မှဆွေးနွေးကြမှရှိဘူးလို့ပြီးရင်7 July မမေနိုင်လို့96နှစ်မမေချာနဲ့ဆိုတဲ့သာသာတွေကိုရှိချစ်ခဲ့ပြီးတော့ဟိုတယောက်တယောက်စီကျွန်တော်တို့ Viva Flight ပုံစံမျိုးနဲ့ကျွန်တော်တို့ဒီနေ့မှာဂျွန်ရီကထောင်ကနန်းခံပေါ့နော်အဲ့လောက်နဲ့ကျွန်တော်တို့ဒီနေ့ဇပောင်းတို့တပိတ်စီကြောင်းချစ်တက်ခဲ့ပါတယ်ခင်ဗျာဟုတ
်တယ်ဝဲမှာလည်းဒီကနေ့မနက်စောပိုင်းက7 July ထိမှဆန္ဒပြစစ်ကြောင်း2ကြောင်းချစ်တက်ဆန္ဒပြခဲ့ကြပါတယ်7 July စိတ်တက်နေဆရာနာရှင်အမြင့်ပြတ်တဲ့အထိချေမုန်းကြဖို့တိုက်တွန်းနဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်လက်6 July ပါမနေ့စောပြီးပဲဟိုအလန်တဝဲအဆွေချူပြီးတော့7 July အောက်မေခန္ဓာကိုကျွန်တော်တို့ချိပဲ့လေးကြည့်တာတွေလုပ်ခဲ့တယ်မှာ
July လကနေစလို့ဒဝဲမြို့ရဲ့ဝင်းပေါက်၄နေရာလုံးကိုလုံခြုံရေးတင်းကျပ်စွာပိတ်ဆို့ထားပြီးစစ်ဆေးမှုတွေကိုတင်းတင်းကျပ်ကျပ်လုပ်နေတယ်လို့ဒဝဲမြို့ကန်တဦးကပြောပြပါတယ်7 July ထိမှအဖြစ်နဲ့မန္တလေးမုံရွာကလေးမြင်းကြံမော်လမြိုင်ပြေနမောက်မြိုင်လက်ပတော်ကရမိုးကောင်နေပြည်တော်တို့မှလည်းတပိတ်ပေါင်းစုံလုပ်ခဲ့ပါတယ်ပသိမ်မြို့မှလည်းလူငယ်တွေရဲ့အာယုံဥတပိတ်လုပ်ပြီးဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြပါတယ်တစ်ချိန်တည်းမှာပဲရန်ကုန်မှာအခြေစိုက်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဒီကနေ့ကြာရောက်တဲ့7 July နေ့အထိမ်းအမှတ်အဖြစ်နဲ့မြန်မာပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကာလရှည်ကြာခရေကကြိုးပမ်းလာနေခဲ့ကြရတယ်။1962ခုနှစ်ဇူလိုင်လ9ရက်တုန်းကအသက်ပေးခဲ့ကြရသူအားလုံးကိုမိမိတို့အနေနဲ့ဂုဏ်ပြုအပ်ပါကြောင်းနောက်ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားတို့ရဲ့အခြေခံကြဆုံးအခွင့်အရေးတွေကိုလွတ်လပ်စွာပြန်လည်ကျင့်သုံးနိုင်ဖို့စူးစမ်းအထောက်အကူနဲ့အသက်ပေးခဲ့ကြရတဲ့ရာပေါင်းများစွာသောသူတွေကိုဂုဏ်ပြုအပ်ပါသည်ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။ဒီကနေ့ဆန္ဒပြခွဲတွေအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မတ်စုမွန်ပြပြသွားတာပါ။အခုတော့နိုင်ငံတွင်ကိုဗစ်တတိယလှိုင်းဘယ်လောက်ရိုက်ခတ်နေပြီလဲဆိုတဲ့တဲ့ရင်ပြပူချက်တွေထုတ်လွှင့်ပါမယ်။အရင်ဆုံးစကိုင်းနဲ့ချင်းဒေသတွေအခြေအနေကိုပြောပြပါမယ်။ကိုဗစ် -19 တတိယလှိုင်းကရောဂါကြောင့်စကိုင်းတိုင်းကလေးမျိုးနယ်နဲ့ချင်းမြင့်နယ်တွေကမြို့နယ်တချို့မှာသေဆုံးသူများလာတယ်လို့ကိုဗစ်ကာကွယ်ရေးကူညီလှုပ်ဆောင်ပေးနေတဲ့ Pride အဖွဲ့ဝင်တွေကပြောပါတယ်။ဒါအပြင်ဇန်နဝါရီလကနေဇူလိုင်လ6ရက်နေ့အထိခရီးရန်အမှုတော်ဆောင်အယောက်60ကျော်လွန်ခဲ့တယ်လို့နိုင်ငံတကာချင်းခရီးရန်အမှုတော်ဆောင်များမိသဟာရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒီအကြောင်း VOV သတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်။
ကိုဗစ်ကယောဂါကူးစက်မှုအဆိုးဆုံးဒေတာတစ်ခုဖြစ်နေတဲ့စကိုင်းတိုင်းထက်ကကလေးမြို့မှာသေဆုံးသူအရေအတွက်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုပရဟိတအကူညီနေသူတူကပြောပါတယ်။
ကျွန်တော်တို့ဒီဇူလိုင်အခု6ရက်ထိဆိုရင်တော့190ကျော်ကျွန်တော်သေဆုံးနေရတဲ့ကလေးမြို့မှာလေအဲ့တော့မှလည်းကလေးမြို့ပေါ်နဲ့နားတော်ဝိုင်းမှာကျွန်တော်မှတ်တမ်းတင်ရတဲ့ဟာပေါ့နော်။အမေကတရက်ထဲနဲ့ဆိုရင်42ဦးတောင်ဖြစ်နေတယ်။အဲ့ဒါသေဆုံးမှုကတော်တော်လေးမြင့်တက်နေတယ်လို့ကျွန်တော်ပြောလို့ရတယ်ဗျ။ပြည်မြားချင်းတော့တရက်ကိုတော့20နဲ့30ဝန်းကျင်လို့ပြည်မြားပြည်ကျွန်တော်သေဆုံးနေရတယ်ဗျ။တမ်ပီယာလူနာအပါဝင်ကိုအုံမာကိုစောင့်ဆောက်ကူတာပြီးတော့သေဆုံးသွားတဲ့လူအပါဝင်တော့မှတ်တမ်းတင်ရတဲ့ဟာတော့ဒီများနိုင်တယ်လို့ကျွန်တော်တို့ယူဆတယ်ဗျ။300လောက်တော့ဖြစ်နိုင်တယ်ဗျ
။ကလေးမြို့မှာယောဂစစ်စေးကူစားမှုတွေလှုပ်ဆောင်နေတာအားနည်းနေသလိုကိုနီကိုဟန်နဲ့ကူးစားနေကြတာဖြစ်ပြီးသေဆုံးမှုမြင့်တက်နေတယ်လို့ကလေးမြို့ကိုဗစ်စင်တာတာဝန်ရှိသူတို့ကပြောပါတယ်
ကိုဗစ်ဒီမှုချိန်ကတော့တော်တော်လေးတော့ဆိုးရတယ်ခေါ်ရမှာပေါ့ကိုစစ်တာကကျွန်တော်တို့မြို့မှာဒီလိုကျမ်းမိုင်းဝန်ထမ်းတွေနေမကောင်းကြလို့လူအားလုံးတော့နေရာလောက်ပဲဖြစ်နေတာအဲဒါကိုလူနာတော့တယုံထုတ်မြတ်မှုကနည်းတယ်ဒါပေမဲ့အပြင်မှာဖြစ်ပြနေတဲ့ကိုဟာကိုကုနေနေတာတွေပေါ့အဲဒါပုံသားတော့အပြင်မှာကတည်ဆုံးမှုလည်းပုံများတာပေါ့
ကျမ်းမာရေးဝန်ကြီးဌာနရဲ့နိုင်စင်ထုတ်ပြန်ချက်တွေထဲမှာကလေးမျိုးကတီပြူလူနာသေဆုံးစင်းကမများပေမဲ့ယောဂလူနာတွေကိုအကူအညီပေးသူတွေကတော့တတိယလှိုင်းကိုဗစ်ယောဂကာလအတွင်းသေဆုံးနေသူ300လောက်ရှိနေပြီလို့ခန့်မှန်းထားကြပါတယ်။စကိုင်းတိုင်းကလေးမျိုးနယ်နဲ့ချင်းမြင့်နယ်သီးသိမ်မျိုးသွန်ဆိုင်မျိုးကြီးခမ်းမျိုးနယ်တို့မှာကိုဗစ် -19 ယောဂကြောင့်ခရိယာမှုတော်ဆောင်60ဦးသေဆုံးတယ်လို့နိုင်ငံတကာချင်းခရိယာမှုတော်ဆောင်များမိသားယအဖွဲ့ International Chin Christian Minister Fellowship ICCMF အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ် Charity Thu ကခုလိုပြောပါတယ်ကျွန်တ
ော်တို့ဈေးတောက်ထားတာ60ကျည်ပါတယ်အများကတော့ကလေးမျိုးနယ်နဲ့ကလေးမျိုးနယ်မှာရှိရွာတွေပေါ့နော်ပြီးတဲ့ခါကျတော့ဒီအိန္ဒိယနယ်ဆက်ပေါ့နော်ဒီခါသုံးဆန်းတိတိအဲ့ဆက်ကများပါရှင့်
ကိုဗစ်ယောဂါကြောင့်သေဆုံးသူကိုချင်းရိုးရွာရအလောင်းမြေမြုပ်သူရွာကအစပြုပြီးကူးစက်မှုတွေရှိလာတယ်လို့လဲသောချယ်ရီထူးကခုလိုဆက်ပြောပါဗျာ။ချင
်းရိုးရွာချင်းဆုံးခါအတိုင်းပဲဒီတယောက်ဆုံးသွားပြီဆိုရင်သူရဲ့ရုပ်ကလပ်နားမှာပေါ့နော်အတူတူမချမချင်းပေါ့ပတ်ပတ်လည်းမထိုင်ပြီးတော့မှတချင်းဆူပေးတယ်၊ဆူတောင်းပေးတယ်၊ပြာဟောပေးတယ်ပေါ့နော်အဲ့ဒါလည်းလုပ်ရင်းနဲ့ကူးစက်ကုန်ရတာပေါ့
ICC and FSNY COVID-19 ကယောဂါကြောင့်2023ခုနှစ်ဇွန်လတွင်တိုက်ခတ်တော်ရစီယာတင်းအုပ်စီယာနဲ့ကက်သလစ်ဖုန်းတော်ကြီး48ဦးဇူလိုင်လတရနေ့ကနေ6ရက်နေ့အတွင်း9ဦးနဲ့ဇန်နဝါရီလဖေဖော်ဝါရီလဧပြီလတို့မှာသူဦးစီစုစုပေါင်းအယောက်60ကျော်လွန်ခဲ့တယ်လို့ဖော်ပြထားပါတယ်။ချင်းမြင့်နဲ့သွန်ဆိုင်မြို့နယ်နဲ့ကြည်ခမ်းမြို့နယ်တို့မှာလည်း COVID-19 ကယောဂါကြောင့်တည်ဆုံးမှုများလာတယ်လို့သွန်ဆိုင်မြို့နယ်ပရဟိတအဖွဲ့တာဝန်ရှိသူတို့ကခုလိုပြောပါတယ်။
ဒီဆုံးမတော့တန်းစားမိနေမှာ20ရောက်ဒီကမှာ6ရောက်တန်းစားမှာ15ရောက်ဖြစ်တဲ့လူများရင်ပို့စင်ပြည်အောင်လူများတာပေါ့နော
်ချင်းမြင့်နဲ့တီးတိန်သုံးဆန်ကြီးခါဖလန်းဘက်မှာကိုဗစ်ယောဂါဘုတ်တွေ့ရှိလူနာ1000ဝန်းကျင်ကရှိနေပြီးတလတာအတွင်းအယောက်60ဝန်းကျင်တည်ဆုံးခဲ့တယ်လို့ချင်းမြင့်နဲ့ကိုဗစ်ကာကွယ်ရေးဖွဲ့စည်ရင်းရသိရပါတယ်လက်ရှိကလေးမျိုးနဲ့ချင်းမြင့်နဲ့ဖလန်းတီးတိန်သုံးဆန်မြို့နယ်တွေမှာအောက်ဆီဂျင်ဘူးအလုံးလောက်မရှိတဲ့အတွက်မန္တလေးစကိုင်းရန်ကုန်မြို့တွေမှာမှာယူနေရပြီးအခြေအနေပိုဆိုးလာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
နိုင်ကိုရင်မှာတခိုင်ပြည်နယ်မှာကိုဗစ်ကြောင့်နောက်ထပ်ဘယ်လိုကန့်သတ်ချက်တွေရှိလာသလဲမကြခင်သိရပါမယ်အခုတော့ကလေးမြို့ကိုဗစ်အခြေအနေဆက်ပါမယ်မနေ့ကဇွန်လ6ရက်တနေ့ထဲမှာတင်ကိုဗစ်ရောဂါနဲ့သေဆုံးသူအယောက်40ရှိခဲ့တဲ့စကိုင်းတိုင်းကလေးမြို့နယ်မှာအောက်ဆီဂျင်အိုးတွေရေးဖို့လိုအပ်နေတယ်လို့ပရိုက်တာအဖွဲ့ကပြောပါတယ်ကိုဗစ်ရောဂါတကြောပြန်ဖြစ်ပွားနှုန်းတိုးလာတဲ့တခြားမြို့နယ်တွေမှာလည်းလူနာတွေအတွက်အောက်ဆီဂျင်အိုးတွေအလုံးလောက်ရဖို့အခက်အခဲနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပါမယ်
။ကလေးမျိုးဘော်ကအရေးပေါ်လူနာတွေအတွက်တရက်ကိုအောက်ဆီဂျင်အိုးအလုံး900လောက်လိုအပ်ကြောင်းရွှေညီကိုပရဟိတကဦးချစ်စိုးဦးက VOA ကိုပြောပါရယ်။လိုအပ်ချက်များလာတဲ့အောက်ဆီဂျင်ကိုရတဲ့နေရာကနေရတယ်လို့ရှာဖွေဝယ်ယူနေရကြောင်းသူကပြောပါရယ်။
ကျွန်တော်တို့မြို့မှာဗျတရက်ကိုအောက်ဆီဂျင်ကူးရှိ900လောက်လုံးလုံးလောက်ပြီးနိုင်မှာအဆင်ပြေပါဗျ။ဟိုရနိုးနိုးဒီရနိုးနိုးနဲ့ဆက်ကြရမှာမှာဒီလိုချေပြီးတော့ဆောက်ပြီးဆောက်သွားမိကြတာဗျဒီရက်တော့လေဟိုတချို့မိသားစုကငင်းကလေးတွေပဲရှိရတော့လေစံတဝဝနဲ့လောက်ရတာဆိုတော့အောက်ဆီဂျင်တပူးနဲ့တပူးချိန်နေတဲ့အချိန်မှတောင်မှသူ့သုံးသွားတာရှိနေဗျလက်တွေ့ပါဗျ
။ကလေးမြို့မှာမနေ့ကကိုဗစ်ကြောင့်အယောက်40တေဆုံးခဲ့ပြီးတပတ်တွင်မှာတည်ဆုံးသူ186ယောက်ရှိလာတာပါကလေးမျိုးမှာလိုအပ်နေတဲ့အောက်ဆီဂျင်ကိုရဲဝေးဒေသတွေမှာသွားပြီးဖြည့်တင်နေရတဲ့အတွက်ဘရိုက်တာအဖွဲ့တွေကလူနာတွေစီကိုအချိန်မီရောက်အောင်ပို့ပေးဖို့ခက်ခဲနေပါတယ်ဒါကြောင့်လည်းမလိုလားအပ်တဲ့တည်ဆုံးမှုတွေဖြစ်လာတာပါဒ ပြီးခဲ့တဲ့ဇွန်လထဲမှာလည်းကလေးမျိုးမှာတည်ဆုံးသူ290ဦးရှိခဲ့ကြောင်းကလေးမျိုးနဲ့ခရီးရန်တင်ဆိုင်ကော်မတီကထုတ်ပြန်လာတာပါ
ဟိုဘလောက်တဲ့ပေါ်တော့ကျွန်တော်တို့ကအားလုံးစုပေါင်းပြီးလှုပ်ဆောင်လို့ပေါ့နော်။ဘုံကမန္တလေးကမြို့ကအချိန်ဖြည့်မသိနိုင်တဲ့ခါကလိုအပ်ချက်တွေအများကြီးပဲရှိနေကြတယ်။ကျွန်တော်တို့ကမုံငါကိုလည်းသာသိတဲ့သားတွေနဲ့တင်ပြလိုက်ရတယ်။မန္တလေးကိုလည်းသိတဲ့သားတွေနဲ့တင်ပြလိုက်ရတယ်။အဲ့အစနေနဲ့လုံနေရတယ်။စနေရဲလေးဒီမှာပဲဖြည့်ကြတဲ့ခါကျတော့သူကလည်းတန်းစီရတယ်။လှုပ်ပြီးတဲ့ကလေးတွေလည်းပြန်နှမ်းနဲ့အချိန်ကြီးကုန်သွားကြတာပဲပေါ့နော်။ဆိုတော့ဖြစ်ဖြစ်တဲ့တဘောကတော့ဟိုအင်းမျိုးပေါ့ဗျာနည်းနည်းကြီးမျှဝေခြေကိုင်းနဲ့ဆိုရင်တော့ချိန်နဲ့အချိန်နဲ့လည်းရတာပေါ့ဗျာ
ရဝေးဒေသတွေမှာအောက်ဆီဂျင်ထုတ်လုပ်တဲ့ဆက်ကိုဝယ်ယူတက်ဆင်ထားပေမဲ့ကက်စမီကအပြည့်အဝမရလို့တခြားကနေမှာယူအသုံးပြရုံဖြစ်ပါတယ်အထူးသဖြင့်တောင်ပေါ်ဒေသတွေမှာအောက်ဆီဂျင်အိုးရဖို့ပိုပြီးခက်ခဲကြောင်းတီးတိတ်မျိုးကိုဗစ်ရောဂါအရေးပေါ်တုတ်ပြင်းရေးအဖွဲ့ကတာဝန်ရှိသူကပြောပါတယ်
အခုအောက်ဆီဂျင်ဘူးစီးတက်လာဆိုတော့တော်ပြီလားဆိုတော့ W3000+ အောက်ဆီဂျင်ဖြည့်လာတဲ့ပုံမှန်တည်းရနေရှိရဆော်ဝေးလက်ဦးကိုကုန်ကျစရည်1000မှာကုန်ကျစရည်တန်းထားတဲ့နည်းဆို1000လောက်ကြမယ်ဖြည့်လာတာ4000ပေါ့ဒါတွေအတန်းကတော့အတော့အပြန်တန်းစားကလည်းရှိ
ရန်ကုန်နဲ့မန္တလေးလိုနေရာတွေမှာလိုအပ်ချက်နဲ့ပေးနိုင်တဲ့အာမမျှတာတဲ့အခြေအနေတွေဖြစ်နေပါတယ်ရန်ကုန်ကအောက်ဆီဂျင်ဓာတ်ငွေ့ဖြည့်တင်တဲ့စက်ရုံ3ခုစလုံးမှာတစ်မျိုးလုံးကအိုးတွေစုပြုံတန်းစီထားအကြောင်းပေးဆက်ခြင်းပရိုက်တာကဦးတင်မောင်ဦးကပြောပါတယ
်ကျွန်တော်တို့အောက်ဆီဂျင်စက်ရုံမှာတန်းစီနေပါတယ်ရမယ်မရဘူးဆိုတော့ဒီနေ့ကတော့မရနိုင်တော့ဘူးရှင်ပါတယ်အိုးတွေချထားခဲ့တယ်အိုးတွေကတော့အများကြီးပြထုံနေကိုချီနေတာပဲအဲ့လိုတနေရာတနေရာမှာအဲ့လိုကိုချီနေတာဆိုတော့ကျွန်တော်တို့အခုကဘယ်ကြည့်လို့ဒီရပါမသိဘူးအော်ကျွန်တော်တို့တောင်းလို့ကကျွန်တော်တို့လိုက်နေတယ်ကြာရဖို့ဆိုလိုက်နေတယ်စက်တွေကလည်းပြက်တဲ့စက်ကလည်းပြက်အဲ့ကမီးရရင်ဆိုတာတမျိုးပေါ့ဗျာ
အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျပ်15လီတာအိုးကို3,000ခွဲကျပ်နဲ့10လီတာအိုးရော3,000ပတ်ဝန်းကျင်အထိဈေးတက်လာပြီးဈေးကွက်ထဲမှာတော့ရှာဖွေဖို့ခက်ခဲသွားကြောင်းပရိုက်တာအဖွဲ့တွေကပြောပါတယ
်ကလေးမျိုးကိုဗစ်အခြေအနေရန်ကုန်ကလာတဲ့တရင်ကော်မတီပြပြသွားတာပါမြန်မာနေဆက်ထိုင်းဘက်ခြံကကိုဗစ်ကူးစက်မှုအခြေအနေမတိုင်ခင်ရခိုင်ဘက်ကအခြေအနေကြည့်အောင်ပါကိုဗစ်ကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်ထိန်းချုပ်ရေးစည်းကမ်းတွေတင်းကျပ်ထားသလိုရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကွန်တို့ရဲ့စခန်းတွေကိုဒီလ15ရက်နေ့ကစပြီးဇူလိုင်လကုန်အထိယာယီပိတ်ထားမယ်လို့ရခိုင်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။အခုလိုနယ်စပ်ကွန်တွေကိုပိတ်တာကြောင့်သူတို့အနေနဲ့ဈေးကွက်ပျောက်ဆုံးတာတွေရှိတယ်လို့ကုန်တွေတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကိုသိန်းထိုက်ဦးပြောပြပါမယ်
။ကိုဗစ်ကူးစက်မှုတွေဒီနေ့တခြားတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်စည်းကမ်းတွေကိုတင်းကျပ်ထားသလိုတတိယလိုင်းကိုဗစ်ဒီပြလူနာစတင်တွေ့ရှိခဲ့တဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးစခန်းတွေကိုနှစ်ပတ်ကြာယာယီပိတ်ထားဖို့ရခိုင်အာဏာပိုင်တွေကဆုံးဖြတ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအဓိကကုန်ကူးနေတဲ့စစ်တွေနဲ့မောင်တော်မြို့နယ်တွေမှာရှိတဲ့နယ်စပ်ကုံသွယ်ရေးစခန်းတွေကိုဇူလိုင်လ15ရက်နေ့ကစပြီးလကုံနဲ့အထိနှစ်ပတ်ကြာပိတ်ထားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးရသိန်းကပြောပါတယ
်။နယ်စပ်ကုံသွယ်ရေးကိုလည်းခိတ္တပိတ်ထားရင်ကောင်းမယ်လို့သုံးသက်ကြပါဆိုတော့မင်းကတော့သုံးသက်တာပေါ့လေသုံးသက်တော့ကျွန်တော်တို့လာမယ့်ရတပရိရက်မှာပုံမှန်ကျွန်တော်တို့အစိုးရအဖွဲ့အစည်းအဝေးရှိပါတယ်အဲအစိုးရအဖွဲ့အစည်းအဝေးမှာတော့ဆိုတော့မင်းကဆွေးနွေးတိုင်ပင်ထားချက်တွေကိုဆုံးဖြတ်သွားဖို့ရှိပါတယ်အဲကျွန်တော်တို့ကတော့အခုလ15ရက်ကနေပြီးတော့ကဒီဇူလိုင်လကုန်တဲ့အခါကိုနှစ်ပတ်တာကာလအတွင်းအဲနေဆက်ကုန်တွေရေးစစ်တွေတက္ကနာနောက်မောင်းတော်တက္ကနာစခန်းတစ်ခုလုံးကိုရပ်ထားဖို့အစီအစဉ်တွေလုပ်ထားပြီးဖြစ်ပါတယ်တက်ဆိုင်ရာကုန်တယ်တွေပေါ့နောက်ရင်တွေပေါ့ဒါတက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့နေဆက်ကုန်တယ်ရေးနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေစီကိုလည်းတတိပေးထားပြီးပါ
ပြီးခဲ့တဲ့ဩဂုတ်လအတွင်းကစတင်ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ကူးပြီးပြန်လာတဲ့ကုန်သင်းမော၄စီးကကုန်တယ်တွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတိပြုလူနာ၄ယောက်တွေ့ရှိခဲ့တာဖြစ်ပါတယ်။အခုလိုလည်းဆက်ကုန်သွယ်ရေးစခန်းတွေကိုယာယီပိတ်လိုက်တာဟာရခိုင်ပြည်နယ်အတွက်ဒဏ်ရာထိခိုက်မှုတစုံတရာမရှိပေမဲ့ကုန်တယ်တွေအတွက်တစ်ဖက်နိုင်ငံမှာဈေးကွက်ပျောက်ဆုံးတာတွေရှိတယ်လို့ကုန်တယ်တွေနဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်။
အော်တခါကလည်းကျွန်တော်7လကျော်9လနေပါလောက်ပိတ်တော်တဲ့အတွက်အဓိကပြဿနာကကျွန်တော်ဟိုဘက်တစ်ဖက်နိုင်ငံမှာကျွန်တော်တို့မှာဈေးကွက်ပြောက်တော်တယ်ဈေးကွက်ပြောက်တော်ဆိုတော့ဒီကထွက်တဲ့ကုန်တွေကဟိုဘက်နိုင်ငံမှာတစ်ဖက်နိုင်ငံမှာကျွန်တော်တို့စီကမတော်တော့သူတို့ကလည်းရတဲ့နိုင်ငံတွေကနေသူတို့ကလှည့်ဝေရတာပေါ့လေလှည့်ဝေတဲ့အချိန်မှာပြန်ဖွင့်လို့ရှိရင်ကျွန်တော်တို့ကဒီဘက်ကပို့ပြီးတော့ဟိုဈေးကွက်ရှာရတဲ့ဘက်ကရရှိပြီးသား market တွေကနေနေပြောက်တော်တယ်ဆိုတဲ့အတိုင်းအတာလေးတော့ရှိတယ်
ပြီးခဲ့တဲ့နှစ်ကလည်းကိုဗစ်ကူးစက်မှုတွေကြောင့်နေဆက်ကုန်သွယ်ရေးစခန်းတွေကို 2020ခုနှစ်ဩဂုတ်လကစတင်ပြီး2021ခုနှစ်ဧပြီလအထိ6လကျော်ကြာပိတ်ထားခဲ့ရပါတယ်။ပြန်ဖွင့်လာလပိုင်းလောက်ပဲရှိသေးတဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးစခန်းတွေကိုလက်ရှိမှာလည်းကိုဗစ်ကြောင့်ထပ်မံပိတ်ထားရတာပါ။နယ်စပ်ကုန်သွယ်ရေးစခန်းတွေကိုနှစ်ပတ်လောက်သာပိတ်ထားပေမဲ့ကိုဗစ်ကူးစက်မှုတွေပေါ်မှာမူတည်ပြီးလိုအပ်ရင်လိုအပ်သလိုဆောင်ရွက်သွားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ်ဒီပြလူနာ918ယောက်ရှိပြီးသေဆုံးသူ9ယောက်ရှိပါတယ်။အာဏာပိုင်တွေဘက်ကတော့ပြည်သူလူထုအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့ကိုဗစ်စီကံကျန်းမာရေးဆိုင်ရာစီကံသတ်မှတ်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
ရခိုင်ဘက်မှာကိုဗစ်ကြောင့်နေဆက်ကုန်သွယ်ရေးပိတ်လိုက်ရတဲ့ကြောင့်ရခိုင်ကလာတဲ့တရင်ကိုသိန်းထိုက်ဦးပြောပြသွားတာပါ။ရှမ်းပြည်ဘက်ကတိုက်ပွဲအခြေအနေမပြောပြခင်မြန်မာနေဆက်ထိုင်းဘက်ခြံကိုဗစ်အခြေအနေကြည့်အောင်ပါ။ထိုင်းပြည်မှာနေဆက်ထောက်ပြည်နယ်မဲဆောက်မြို့ကစက်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပိုများလာနေတဲ့အတွက်အထက်ကျုပ်ဆက်ရုံကြီး3ခုထပ်ပိတ်လိုက်ရပါတယ်။ Talk ပြည်နယ်မှာအခုဆိုရင်တပတ်တွင်းကိုဗစ်တည်ပြလူနာ1500ကျော်သွားပါပြီ။ဒီကြောင့် view သတင်းတော့မယေးမာကသတင်းပေးပို့ထားပါဗျ
။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတပတ်အတွင်းကိုဗစ်ကူးစက်မှုတွေ1000ကျော်ဖြစ်လာပြီးတပတ်ကျော်အတွင်းဆက်ရုံ၈ရုံကရွှေပြောင်းလိုသမားတွေယာနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်။ဒီအတွက်တပ်ပြည်နယ်အုပ်ချုပ်ရေးမှုဖုံရက်ဖြစ်ရုံရက်ရဲ့အမိန့်နဲ့မဲဆောက်မြို့နယ်အတွင်းကတော့ဖုံးအကြီးစားအထည်ချုပ်စစ်ရုံခွဲ၂ရုံနဲ့တခြားအထည်ချုပ်စစ်ရုံကြီးတစ်ခုပါဝင်စစ်ရုံ၃ရုံကိုထပ်ပြီးပိတ်လိုက်ပြီဖြစ်ပါတယ်။မဲဆောက်မြို့ကရောင်ကြီးဥလုံသမားဖွဲ့ကဥပဒေရေးရာတာဝန်ခံမတ်သူစာကျိုင်ကပိတ်လိုက်ရတဲ့စစ်ရုံနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။ဟုတ်ကဲ့မဲကူတော့ဖုံးရုံရဲ့ပြီးတော့တမဟာတော့ဖုံးရုံလေအဲ့နှစ်ရုံရဲ့နောက်ပြီးတော့စူပုတ်ရုံစူပုတ်ရုံဆိုတာလည်းကန္နဖူးနားမှာပဲဟုတ်။ဟိုမနေ့ကထီးတော့ဒီတော့ဖောင်းနှစ်ရုံရှိတယ်ပေါ့100ကျော်လောက်ရှိတယ်။ပြီးတော့စူပုတ်ရုံမှာလည်းစူပုတ်ရုံမှာလည်း90လောက်ရှိတယ်လို့ပြောတယ်။ဒါပေမဲ့လောစစ်သူတို့ကဟိုစစ်ထားတာတတုတ်ချင်းစီအဖြေထွက်နေတာဆိုတော့လေ
။အခုဆိုရင်မဲဆောက်မြို့နယ်အတွင်းမှာပဲအထက်ကျုပ်စက်ရုံရှိရုံနဲ့စက်ရုံလုံသားမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့တန်ရာ5ခုတဲ့မင်းဲကိုပိတ်ဆို့ကန့်သတ်ပြီးဝင်ထွက်ခွင့်တွေကိုပိတ်ထားပါတယ်။အဲ့ဒီနေရာတွေကကိုဗစ်အတည်ပြုလူနာတွေကိုလည်းတီးခြားထားကုသတာစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။ပြည်내အတွင်းကူးစက်မှုတွေဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေရှိတာကြောင့်ကျန်းမာရေးအဖွဲ့တွေနဲ့နယ်မြေအာဏာပိုင်တွေအရေးပေါ်အစည်းအဝေးလုပ်နေကြပါတယ်။ပြည်내အုပ်ချုပ်ရေးမှုဖွန်ရက်ဖြစ်ုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်။ จังหวัดตากโดยคณะกรรมการโรคติดต่อจังหวัดนะครับได้จัดตั้งศูนย์คนตากไม่ทิ้งกันครับ
အခုဆိုရင်မဲဆောက်မြို့နယ်အတွင်းမှာပဲအထက်ကျုပ်စက်ရုံရှိရုံနဲ့စက်ရုံလုံသားမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့တန်ရာ5ခုထက်မနည်းကိုပိတ်ဆို့ကန့်သတ်ပြီးဝင်ထွက်ခွင့်တွေကိုပိတ်ထားပါတယ်။အဲ့ဒီနေရာတွေကကိုဗစ်အတည်ပြုလူနာတွေကိုလည်းတီးခြားထားကုသတာစောင့်ကြည့်တာတွေလုပ်ခဲ့ပါတယ်။ပြည်내အတွင်းကူးစက်မှုတွေဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေရှိတာကြောင့်ကျန်းမာရေးအဖွဲ့တွေနဲ့နယ်မြေအာဏာပိုင်တွေအရေးပေါ်အစည်းအဝေးလုပ်နေကြပါတယ်။ပြည်내အုပ်ချုပ်ရေးမှုဖွန်ရက်ဖြစ်ယုံရက်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။တပ်ပြည်내ထဲမှာရှိနေတဲ့သူတွေအတွက်ကိုဗစ်ဖြစ်လာရင်ကုသဖို့အရေးပေါ်ကုသရေးဆေးရုံတွေနေရာတွေလုပ်ထားပါတယ်။ပြီးတော့တပ်ပြည်내ထဲမှာသတင်းအချက်လက်တွေရယူနိုင်ဖို့အရေးပေါ်ဖုန်းလိုင်းတွေလည်းဖွင့်ထားပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်။လောလောဆယ်တော့ကူးစက်မှုတွေဖြစ်နေတဲ့အထက်ချုပ်ဆေးရုံကြီးတွေကမြန်မာလူသမားတွေအတွက်စာနဲ့ရိတ်ခါတွေလိုအပ်ချက်တွေရှိနေတယ်လို့လည်းမတ်သူစာကျိုင်ကဆိုပါတယ်
။အခုမှတွေ့တဲ့အဲဒီစူပုတ်ယုံဘတ်တို့ဘာလို့ဆိုလို့ရှင်လဲအာဒီဟာပေါ့စေဝါးတွေပြီးတော့အလိုကဟိုဘယ်လိုပြောမလဲကာကွယ်ရေးပစ္စည်းပေါ့နော်လက်အိတ်တို့မှာခေါင်းပိတ်တို့ဒါမျိုးတွေအဲ့ဒါမျိုးတွေလည်းလိုအပ်ချက်ရှိနေတယ်ပေါ့နော်ဟိုရိတ်ခါစာနဲ့ရိတ်ခါကတော့သူတို့အဲ့အနီးနားကသူတို့အမိုးစိမ်းယုံလို့ဘာလို့အဲ့နာဝင်ချင်းကယုံနေရတော့ဝိုင်းလှူပေးတယ်လို့ပြောတယ
်ထိုင်းတိုင်းနိုင်ငံလုံးမှာတော့ကိုဗစ်အတည်ပြုလူနာ3သိန်းကျော်သွားပြီဖြစ်တယ်လို့ဇူလိုင်လ9ရက်နေ့မှာတော့ကူးစက်တဲ့လူနာအသစ်6500ကျော်ရှိပြီးသေဆုံးသူက2389ဦးထိရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်
။မြန်မာနေဆက်ထိုင်းဘက်ကမှကိုဗစ်ကူးတာပိုတိုးလာနေတဲ့ကြောင်းမယေးမှပြပြသွားတာပါ။အာနာတိမိနောက်ပိုင်းပြင်းထန်တာခံလာရတဲ့မြန်မာစီးလောကသားတွေရင်ဆိုင်နေရတဲ့အခြေအနေပြောပြခြင်းရှမ်းပြည်ဘက်ကတိုက်ပွဲသတင်းပြပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့အရှိဘက်ဖောင်းဆိုင်ကြီးဝဏမှာဒီကနေ့မနက်ကစစ်တပ်နဲ့ကိုကန်တပ်အကြတိုက်ပွဲဖြစ်တာကြောင့်လူ300ကျော်နေရာစုခွာတိမ်းရှောင်နေရပါတယ်။မုံကိုဒေသမှာစီးရဲတင်းမာဆဲဖြစ်ပြီးနောက်ထပ်တိုက်ပွဲဖြစ်မဲ့အလားအလာတွေရှိနေတယ်လို့ဒီမနက်မှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းပြောပြပါမယ်
။အခုရက်ပိုင်းနေ့အတွင်းမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နယ်ကိုခိုင်မြို့နယ်တွေဘက်မှာစစ်ကောင်စီတပ်တွေနဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီကနေ့မနက်ပိုင်းမှာလည်းမူဆယ်မြို့နယ်မုံကိုမြို့အရှေ့ဘက်မှာရှိတဲ့တရုတ်မြန်မာနယ်စပ်ဒေသကဖောင်းဆိုင်ကျေးရွာအနားမှာ
တိုက်ပွဲဖြစ်ပွားခဲ့တယ်လို့မူဆယ်ဒေတာကန်တူက VOA ကိုပြောပါရယ်
အမှုရလည်းဖြစ်တယ်ဒီမနက်အစောလည်းဖြစ်တယ်အခုနောက်ဆက်ထပ်ဖြစ်ဖို့လည်းအချိန်များအပြင်းမာနေတယ်ပြောတယ
်ဒီတိုက်ပွဲကြောင့်ခြေရွာ၄ရွာကလူ300ကျော်ဟာနေရက်ဆွန့်ခွာပြီးတော့ယာယီခိုလုံရေးစခန်း IDB ကမ်းမှာနေထိုင်နေရတယ်လို့လည်းဆက်ပြောပါရယ
်အခုကျွန်တော်တို့ခြေရွာက၄ရွာချိန်ချာ88ကျောင်းမပေါင်းအားလုံးက330ပဲအခုကျွန်တော်ဟာပေါ့ IDB စခန်းတို့ဒီဖုံးဆိုင်နဲ့နေတဲ့နေရာပေါ့အဲ့နေရာမှာ IDB စခန်းလုပ်ပြီးတော့နေကြတော့
လောလောဆယ်မှာတော့စစ်ရှောင်းတွေကိုကူညီထောက်ပံ့မဲ့သူမရှိသေးကြောင်းနဲ့ဘာသာရေးလူမှုရေးအဖွဲ့အစည်းတွေကကူညီဖို့ရှိပေမဲ့လည်းကိုဗစ်ကပ်ရောဂါကြောင့်မွန်ဂိုမြို့မှာလော့ဒေါင်းပြုလုပ်နေတဲ့သတင်းတွေကြောင့်သွာလာဖို့ခက်ခဲနေကြောင်းလည်းပြောပါရယ်ဒီလ၄ရက်နေ့ကလည်းမွန်ဂိုမြို့အနီးမှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီကွတ်ခိုင်မူဆယ်နန့်ခမ်းစတဲ့ဒေသတွေမှာတော့စစ်ကောင်စီတပ်တွေနဲ့မြောက်ပိုင်းမဟာမိတ်ခေါ် KIA ကချင် TNLA တောင်းပလောင် MNDA ကိုကန့်တပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတာပါဒီကနေ့မနက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့သလိုကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကမိုင်းဆွဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းဒေသတွင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။ဒီတိုက်ခိုက်မှုကတော့ဖားကတ်မြို့နယ်ဆိုင်းအောင်ရွာအနီးမှာဖြစ်ခဲ့တာလို့ဒေသခံတဦးကပြောပါတယ်
။မနေ့9နာရီလောက်ပဲဖြစ်တယ်။ကျွန်တော်ကြောက်တော့ပြန်ပြောလို့ပြောတယ်။ဒီနောက်ဆက်ဆက်ဘက်ကတော့တိုက်ခိုက်ရှိတယ်လို့ကြားတယ်
။ထိခိုက်ဒေဆုံးနာတွေနဲ့ပတ်သက်လို့တော့တေချာမသိရသေးကြောင်းလည်းပြောပါဗျ။ဒေသတွင်သတင်းမီဒီယာတချို့ကတော့စစ်ကောင်စီတပ်က9ဦးဒေဆုံးကြောင်းဖော်ပြတာတွေရှိပေမဲ့လည်းတိကျအတည်ပြုချက်တော့မရသေးပါဘူး။တနင်္လာနေ့ညပိုင်းကလည်းမြကြီးနားမြို့အထွတ်ဗလမင်းထင်တံတားမှာပြစ်ခတ်မှုတွေရှိခဲ့ပြီးတော့ဒီပြစ်ခတ်မှုကတော့စစ်ကောင်စီတပ်ကတက်လှမ်းပြစ်ခတ်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောဆိုပါရယ်ဇွန်လ23ရက်နေ့ကဗလမင်းထင်တံတားကစူပေါင်းဂိတ်ကို KIA ကတိုက်ခိုက်ခဲ့ပါရယ်ကချင်ပြည်နယ်အတွင်းမှာ2018ခုနှစ်ကစတင်ပြီးတော့တိုက်ပွဲတွေငြိမ်သက်ရာကနေဒီနှစ်မတ်လပိုင်းအတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့သလိုနေရာဒေသတော်တော်များများမှာKIA ကတမရော်တက်စခန်းတွေနဲ့စစ်ရင်တန်းတွေကိုကြားဖြတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
။ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအကြောင်းရန်ကုန်ကလာတဲ့တရင်ကိုငင်းချမ်းပြပြသွားတာပါ။တရင်ပတ်စင်ကန်တော်တွေမကြခင်နားဆင်ရပါမယ်။အခုတော့စီးလောကသားတွေရင်ဆိုင်နေရတဲ့အခြေအနေဆက်ပြောပြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဆရာဝန်တွေကျန်းမာရေးလူသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြိမ်အကြီးအတွက်ယာနဲ့ချီပြီးရှိခဲ့တယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောထားပါတယ်။မြန်မာနိုင်ငံကဆရာဝန်တွေဟာလူနာတွေကိုဆေးကုသပေးတဲ့အလုပ်ကိုတရားမဝင်လုပ်ငန်းတစ်ခုလိုလျှို့ဝှက်လုပ်ကိုင်နေရတဲ့အကြောင်းထွက်ပြေးတင်းရှောင်နေရတဲ့ဆရာဝန်လူငယ်တယောက်ကပြောပြပါရယ် EB သတင်းဆောင်မကိုအခြေခံပြီးကိုသိန်းထိုက်ဦးပြောပြပါမယ
်လူနာတွေကိုကုသပေးနေတဲ့ဘုန်းကြီးကျောင်းတွေကယာယီစေခန်းကိုသူသွားတဲ့အချိန်မှာအနီးနားကလူတွေကသူ့ကိုပြန်လှည့်ဖို့တတိပေးခဲ့တယ်လို့ထွက်ပြေးတင်းရှောင်နေတဲ့ဆရာဝန်လူငယ်က EB သတင်းဌာနကိုပြောပါရယ်အဲ့ဒီအချိန်လက်နက်ကင်လူကြေးတပ်ဖွဲ့ဝင်တွေကသူတို့ဆေးကုသပေးနေတဲ့နေရာကိုတိမ်ထားပြေးနေပါတယ်စီဘဆရာပစ္စည်းတွေအားလုံးကိုသိယူသွားတယ်။သူတငယ်ချင်းဆရာဝန်၄ယောက်နဲ့သူနာပြုဆရာမတစ်ယောက်လည်းဒူနာတွေကိုကုသပေးနေတော့မှာပဲဖန်စီခေါ်ဆောင်သွားတာကိုခံခဲ့ရတယ်လို့ပြောပြပါတယ်။လုံချိုရေးချင်းတွေကြောင့်သူ့နာမည်ဘယ်သူပဲဝါဆိုတာကိုတော့ထုတ်ပြောခြင်းမရှိပါဘူး။ဒီဘာနေကမှစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကျမ်းမာရေးဝန်ထမ်းတွေကိုတိုက်ခိုက်တဲ့အချိန်140ကျော်တဲ့တပ်တွေထောက်ထားရှိတဲ့အကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ကိုဗစ် -19 ရောဂါအသက်ဆုံးကုပေးခဲ့လို့ပြီးခဲ့တဲ့နှစ်ကတရားကောင်းတွေအဖြစ်ပြည်သူတွေဂုဏ်ပြုပြောဆိုကြတဲ့ကျန်းမာရေးဝန်ထမ်းတွေဟာစစ်တပ်ကအာဏာရယူပြီးချိန်မှာတော့ချက်ချင်းရာဇဝတ်သားတွေအဖြစ်သတ်မှတ်ချိန်မုန်းတာကိုခံခဲ့ရတယ်လို့သူကပြောပြပါတယ်ဆရာဝန်တွေနဲ့ဆေးဝင်တန်းတွေကိုအသက်သေစေတဲ့အထိစစ်တပ်ကရဲဆက်ဆက်တိုက်ခိုက်ခဲ့တယ်လို့လည်းသူကပြောပြပါတယ်ဆေးရုံဆေးခန်းတွေကိုစစ်သားတွေတင်ထားတဲ့အတွက်လဲစီကုသပေးနေတဲ့သူတွေကတရားရတဲ့သူတွေကိုဝိပုစုတောင်းတဲ့ဖျားကြောင်းတွေမှာအိမ်တွေမှာလမ်းကျို့လမ်းကြားတွေမှာအထိရှို့ဝဲကုသပေးကြရတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုမေလန်းပြည်နယ်ကုဆေယောဂကာကွယ်ရေးနဲ့ဆေးဘက်ဆံရပညာရှင်တွေရဲ့လူခွင့်ရေးအဖွဲ့ကဒေါက်တာဂျင်နီဖာလေးစ်ကတော့အခုလိုပြောပါတယ
် I mean they're putting their personal lives on the line they're
ဂျမားယဝင်နန်းလီဟာလူနာတွေကိုသူတို့အသက်နဲ့ရင်းမီဆေးကုသပေးနေခဲ့တာပါသူတို့မိသားစုတွေလည်းအနေရရှိပါတယ်တကယ်ကိုခက်ခဲတဲ့အခြေအနေမှာအလုပ်လုပ်နေရတာပါစာနာစိတ်အပြည့်နဲ့စွန့်စားလုပ်ကင်နေကြရတာပ
ါတခါတလေကို့မှာရှိတဲ့ပစ္စည်းတွေနဲ့ဓာမီထိုးပြီးခွဲစိတ်ကုသပေးကြရတဲ့နေတွေလည်းရှိတဲ့အကြောင်းပြောပြပါရစေ
ခွဲစိတ်ကူးသားတဲ့ဒါလက်ဝဲတွေ့တာနဲ့တက်ခိုက်ရေးလက်နဲ့ကိုင်းနေဆိုပြီးဖမ်းဆီးရဲယူခံခဲ့ရသူတွေလည်းမြန်မာနိုင်ငံမှာရှိတဲ့အကြောင်းဒေါက်တာလေးစ်ကပြောပါတယ်
The attacking health workers it's a violation of international
law. ဂျမားယီဝန်ထမ်းတွေကိုတိုက်ခိုက်တာဟာနိုင်ငံတကာလူခွေဥပဒေကိုချိုးဖောက်တာပါ။ဆေးဘက်ဆိုင်ရာပညာရှင်တွေဆိုတာဘာလို့မဆိုကုသပေးရပါလဲ။ဘတ်မရှိဘူးဆိုတဲ့ကြင့်ဝတ်အတိုင်းလှုပ်ဆောင်နေကြတာပါ
။ဆေးရုံကျွေးကောင်စီဘက်ကတော့ဆေးရုံတွေမှာလှုပ်လာမလှုပ်ပဲသဘိမ့်ပေါက်နေတဲ့ဆရာဝန်တွေဟာလူသက်သမားတွေလို့ဝေဖန်ပြစ်တင်ပါတဲ့
။ဒါဟာသွေးရည်နဲ့လူသက်နေတာလို့ပဲပြောချင်ပါ။ဒါဟိုမှဂျီနိုဆိုက်လို့မခေါ်ရင်ဘယ်ဟာကိုဂျီနိုဆိုက်လို့ကျွန်တော်တို့ခေါ်မှာလဲလို့ပဲပြောချင်ပါတယ
်လူတွေတော်တော်များများကတော့သူတို့မိသားစုတွေမိဆွေတွေကိုရဲဆက်ဆက်တပ်ဖြတ်တဲ့စစ်သားတွေရှိရဆေးုံဆေးကန်းတွေကိုမတော်ရဲကြဘူးလို့ထွက်ပြေးထိတ်ဆောင်နေတဲ့လူငယ်ဆရာဝန်ကပြောပါတယ
် Don't dare to go to the hospital
ဒါပေမဲ့လည်းသူနဲ့တခြားဆရာဝန်တွေဟာဖျားနာဒဏ်ရာရတဲ့လူတွေကိုဆက်ပြီးကုသပေးကြရတယ်ဘလို့ပဲချင်းကြောက်မှုတွေရှိရှိစစ်ပညာရှင်တွေရဲ့တာဝန်အရလူသားချင်းစာနာထောက်ထားမှုကိုရှေ့ရှုပြီးကုသပေးခဲ့ရတယ်လို့ပြောပါတယ်ချင်းချောင်းမှုအန်ရဲ့ကြားမှာသူတနေရာပြီးတနေရာပြောင်းရွှေ့နေထိုင်ခဲ့ရတယ်လို့ပြောပါတယ်စစ်တကာနာသိပြီးတဲ့နောက်ကိုဗစ် -19 ရောဂါကူးစက်မှုတွေတိုးလာခဲ့တာအိန္ဒိယနိုင်ငံတွေမှာလို့မျိုးရိုးဗီဇပြောင်းတဲ့ရောဂါပိုးကူးစက်မှုတွေတိုးလာမှာကိုမြန်မာပြည်ကချမ်းမကြီးပညာရှင်တွေစိုးရိမ်နေကြပါတယ်ဆေးရုံကျော်ရေးကောင်စီကတော့စစ်သားတွေနဲ့မိသားစုဝင်တွေကိုပဲကိုဗစ်ကာကွယ်ဆေးထိုးပေးထားပြီးကာယရောဂါအခြေအနေပို့ပြီးတော့စိုးလာမှာကိုဂရုစိုက်တဲ့ပုံမရှိဘူးလို့ထွက်ပြေးတင်းချောင်းနေတဲ့ဆရာဝန်ကပြောပါတယ်လူနာတွေကိုစိတ်ကူးသဘေးနေတာဟာကမ္ဘာဘယ်နေရာမှာမဆိုတရားမဝင်လို့ရမဟုတ်ပေမဲ့လည်းမြန်မာပြည်မှာတော့ရှားဆွေးမှုကျူးလွန်တဲ့လို့ရတခုလိုရှုတ်ဝဲလုတ်ကင်နေရတဲ့အကြောင်းသူကပြောဆိုသွားခဲ့တာပါဆေးဥကျွေးကောင်စီဘက်ကတော့တန်းပြည်တော်ဝန်ကြုံခဲ့ရတဲ့အချက်တဲတွေဟာရွေးကောက်ပွဲမင်းမတဘာမှုတွေကိုအခြေခံပေါ်ခဲ့တာလို့ AP သတင်းဌာနကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
အာနာတိမီနောက်ပိုင်းပြစ်မှတ်ထားတခက်ခံနေရတဲ့စီလောကသားတွေရင်ဆိုင်နေရတဲ့အခြေအနေကိုသိထဲကူပြပြသွားတာပါအခုတော့သတင်းပတ်ဆင်ခန္ဓာတွေအလှည့်ကြပြီးမှုအရင်ဆုံးလူထုနဲ့ကျန်းမာရေးခန္ဓာနားဆင်ရပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 တတိယလှမ်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြဖို့အခြေအနေရှိတာကြောင့်ပြည်သူလူထုတွေနဲ့ကိုဝါကိုကိုပြီးတက်နိုင်တဲ့များကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန်စောကမေးမြန်းတင်ဆက်ထားပါတယ်
အနိုင်မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာတဲ့အချိန်မှာ COVID-19 ကာဝေးကုသရေးကိုဖိဖိစီစီလှုပ်ဆောင်ပေးမယ့်အဖွဲ့အစည်းတွေနေပါသွားတာကြောင့် COVID-19 ကာဝေးကုသရေးဟာစိုးရိမ်ပူပန်ရမယ့်အခြေအနေတစ်ခုအဖြစ်ကိုရောက်ရှိလာနေတာပါ COVID-19 ကူးစက်ခံရတဲ့အခါအင်္ဂါတခြားသူတွေကိုကူးစက်ပြန့်နှံ့မှုမရှိစေဖို့အတွက်မိမိအိမ်မှာတည်ကြားနေရတဲ့ခုကိုကြိုတင်စီစဉ်ထားကြရမှာဖြစ်ပါတယ်မိမိအိမ်မှာလေဝင်လေထွက်ကောင်းတဲ့အခန်းတစ်ခုကိုကြိုတင်ပြင်ဆင်ထားပြီးရောဂါရှိသူအသုံးပြုရမယ့်အသုံးဆောင်ပစ္စည်းတွေကိုလည်းတည်တံ့ဖြစ်အောင်ပြင်ဆင်ထားတဲ့နယ်လို့အရေးပေါ် application မှာအထွေထွေရောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာဟိန်းထက်ကအခုလိုကြံပေးပါတယ
်ဟုတ်ကဲ့အဲ့လိုမျိုးကိုဗစ်တန်ရာရှိလာပြီးသူ့ကိုကိုဗစ်ဖြစ်နေပြီလို့တန်ရာရှိပြီဆိုရင်ပေါ့နော်ဒါမှမဟုတ်လို့ရှိရင်ကိုဗစ်ရှိရလို့ ਨੇ ထိတွေ့ထားတဲ့လူတွေပေါ့နော်လက္ခဏာပြနေတဲ့လူတွေကခုနကလူချီတူစင်တာတွေပေါ့နော်ဒါမှမဟုတ်ထင်းချိုရီစင်တာတွေကိုမတော်နိုင်တဲ့အခါမှာကိုယ့်အိမ်မှာဒါတည်ကြနေထိုင်မှာပေါ့နော်တည်ကြနေထိုင်မှာဆိုရင်ကျွန်တော်ကဟိုတည်တဲ့အခံပေါ့နော်ဒါမှမဟုတ်ရင်လေးဝင်လေးတော့ကောင်းတဲ့အခန်းလေးတစ်ခုတော့ပြင်ဆင်ရမှာနော်ပြင်ဆင်မယ်ပြီးရင်ကိုသုံးမဲ့အသုံးဆောင်တွေတော့ပြီးလက်ထားမှာနော
် COVID-19 ကူးစက်ခံရတယ်လို့တန်တရားရှိပြီးမိမိအိမ်မှာတီးကြအခန်းခွဲနေထိုင်ရတဲ့အခါရောဂါရှိသူရဲ့အသုံးဆောင်ပစ္စည်းတွေကိုတီးတန့်ထားရှိရမှာဖြစ်ပြီးမလဲမရှောင်သာလို့အတူတူပေါင်းပြီးသုံးရမယ်ဆိုရင်ပြုစုဆောင်ရှောက်ပေးရတဲ့သူတွေအနေနဲ့အသုံးဆောင်ပစ္စည်းတွေကိုမကင်တွယ်ခင်နဲ့ကင်တွယ်ပြီးချိန်တွေမှာလက်ကိုတည်တည်ချာချာဆေးကြောတန့်စင်ပေးဖို့လိုတယ်လို့ဒေါက်တာဟိန်းထက်ကပြောပါတယ
်တကယ်လို့မလဲမရှောင်သာအတူတူပေါင်းပြီးတော့သုံးရမယ်ဆိုရင်မကင်တွင်ခင်နဲ့ကင်တွင်ပြီးမှလက်ကိုစက်ပြတ်အသုံးပြုပြီးတော့စက်ခက်20ကျောင်းကျွန်တော်ကပြည်ချာချာဆေးရမယ်နော်ဒါမှမဟုတ်အဲ့ဒီကျွန်တော်တို့အယ်ကိုဟောပေါ့နော်60ရာခိုင်နှုန်းပေါ့နော်ပါတဲ့လက်တန့်ဆေးရည်ကိုအသုံးပြုလို့လေရ
တိုင်နဲ့အတူနေတဲ့သူတွေအနေနဲ့တီးကြားခွဲနေထိုင်နေရတဲ့သူကိုစကားပြောဆိုတဲ့အခါအနည်းဆုံး6ပေကွာကနေနှာခေါင်းစီးတက်ဆင်ပြီးစကားပြောဆိုတင်တယ်လို့ဒေါက်တာဟိတက်ကပြောပါတယ
်ဟိုအင်းသားတွေကိုဆက်သွယ်တဲ့အခါမှာကျွန်တော်ကပြောတာမျိုးသုံးတယ်ပေါ့နော်သုံးတယ်အဲ့မဖြစ်မနေပြောရမယ်ဆိုရင်တော့ကျွန်တော်ကအနည်းဆုံးကျွန်တော်6ပြီအကွာနေပြီးတော့အဆလုံးပေါ့နော်နောက်နှစ်ဖက် master ပြီးတော့ကျွန်တော်ပြောကြမှာပေါ့နော်ဒီချာချာ master ပြီးတော့ပြောကြမှာပေါ့နော်ပြီးတော့နောက်တစ်ခုကကျွန်တော်တို့အင်းသားတွေနဲ့ပေါ့နော်အတူတူညှဝေပြီးတော့သုံးရတဲ့ပစ္စည်းတွေပေါ့နော်ပစ္စည်းဥမာဂျီပိုက်ကောင်းလကားလက်ကောင်းအဲ့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ကတိတိချာချာဟိုးတက်စင်ပေါ့နော်အဲ့လိုအဲ့ဒီနီလန်းလေးတွေနဲ့ကျွန်တော်တို့ကဟိုကိုယ့်အိမ်မှာကိုယ်ပဲတီးကြနေထိုင်နေကြပါ
ကိုဗစ် -19 ဟာမြန်မာနိုင်ငံမှာတတိယလှိုင်းအဖြစ်ပြင်းပြင်းထန်ထန်ပြန့်ဖြစ်ဖို့ဥတည်နေတာကြောင့်ပြည်သူလူထုအနေနဲ့ပေါ်ပေါ်ဆက်ဆက်သဘောမထားဘဲသိရှိပြီးသားကာဝေးနီးလန့်တွေကိုမမေ့မလျော့အားထုတ်ပြီးကာဝေးဆောင်ရွက်ကြပါလို့ဒေါက်တာဟိန်းထက်ကအခုလိုတိုက်တွန်းကြံပေးပါတယ
်။အဓိကကတော့ကျွန်တော်တို့ကတော့အခုအချိန်မှာပေါ့နော်ကျွန်တော်နိုင်ငံမှာပေါ့နော်ဒီမနေ့နဲ့တက်ဖြစ်တာတွေနဲ့ဆိုလို့ရှိရင်ဒီဟာပြန်ပြီးကြော့ပြန်လာမှာကျွန်တော်တို့ကလည်းစိုးရိမ်ရတယ်ပေါ့နော်ကြောက်ရတယ်။အဲ့တော့ကျွန်တော်တို့ကဘယ်တော့သားကျွန်တော်တို့ကမတ်စတန်ပေါ့နော်မတ်စကိုလည်းစနစ်တကျပေါ့နော်စနစ်တကျမတ်စတက်မယ်အဲနှာခေါင်းစည်းပေါ့နော်နှာခေါင်းစည်းအဲ့လိုမျိုးဒီ ready made မရနိုင်တော့မှမရနိုင်တဲ့နေရာလောက်မှာသူကဘယ်လိုပေါ့နော်လက်ချုပ်နှာခေါင်းစည်းလေးတွေကျွန်တော်တို့တက်ရမှာပေါ့နော်ပြီးလို့ရှိရင်လက်စည်းတဲ့အကျင့်ပေါ့နော်စည်းတဲ့အကျင့်လေးကိုကျွန်တော်တို့လိုရမယ်ဒီတရားနဲ့တယောက်က6ပေးပေါ်ကနေကျွန်တော်တို့ကားပြောကြမယ်ပြီးလို့ရှိရင်ရှောင်းကျင်နိုင်တော့မှဘာကြောက်ဆိုလို့ရှိရင်ခုခုခုဒီတော့လာလို့မတ်စတက်တာလို့အဲ့ဒါမျိုးဒီတော့ဖက်လာခဲ့ရည်ဆိုလို့ရှိရင်လည်းပြီးတော့အကြောင်းမလို့ဒီကြီးလို့ဆိုရင်ဒီယောဂအကြောင်းတို့စစ်ဖြစ်ကြရည်စိုးရိမ်ပူပန်တာလေးအဲ့ဒါမျိုးကြီးဖြစ်လာတယ်ဖြစ်လာပြီးတော့ဒီကိုဗစ်ကြောင့်မို့ဟိုအသက်ဆုံးရှုံးရမှာလားဆိုပြီးတော့တို့ဘယ်လိုမျိုးစိတ်ကနာမနေဖြစ်တာလို့ရှိရပေါ့နော်စိတ်ကိုတည်တည်ငြိမ်ထားပြီးတော့ကျွန်တော်တို့ကဒီကျန်းမာရေးဦးစီးဌာနကနေပြီးတော့ဆက်မှတ်ထားတဲ့နီလန်းလေးတွေအတိုင်းပဲကျွန်တော်တို့ကူတာမှုခံယူလို့ရှိရင်ရောက်ကင်းသွားနိုင်မှာပါ
မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေပြန်လည်မြင့်တက်လာပြီးကာဝေးကုသရေးကိုဖိဖိစီစီလှုပ်ဆောင်ပေးမဲ့အဖွဲ့အစည်းတွေနှဲပါနေတဲ့အချိန်မှာပြည်သူလူထုအနေနဲ့ရောဂါကူးစက်ခံရပြီလို့တန်တရားရှိပြီးမိမိအိမ်မှာတီးခြားခွဲနေထိုင်ရတဲ့အခါလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါလူလူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်မြန်မာအရေးသုံးသပ်ချက်နားဆင်အောင်ပါမြန်မာနိုင်ငံဟာမတူကွဲပြားမှုတွေကြောင့်အပြန်အလှန်နားလည်တီးခံမှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြည်ပကကူးစက်ဝင်ရောက်လာတဲ့ယူဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပဋိပက္ခတွေဖြစ်လာရတာလို့အမေရိကန်ပြည်ထောင်စု Rutgers University ကဂုဏ်နုဆောင်ပါမောက္ခမြမအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လည်သိမြရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးသင်ခန်းစာယူတည်နေလို့လည်းဆိုပါတယ်ပါမောက္ခ Silverstein ကိုဦးကျော်စံသားကဆက်သွယ်မိမြန်ခဲ့တာပါမကြသေးခင်ရပိုင်းအတွင်းကကွယ်လွန်သွားပြီဖြစ်တဲ့ပါမောက္ခကြီးကိုဂုဏ်ပြုသောအားဖြင့်ပြန်လည်ထုတ်လိုက်ပါတယ်ခင်ဗျာ
ကြကြီးဆိုပါစင်ညာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြမအမျိုးသားစိတ်ဓာတ်ပြီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမို့ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism? I think that it is linked to both. There are differentand one can be both a nationalist and a buddhist and
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလားတခုနဲ့တခုဆက်ဆက်နေပါတယ်အတူတူတော့မဟုတ်ပါဘူးဒါပေမဲ့လူတစ်ယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်တခုနဲ့တခုဟာဖီလာဆန့်ကျင်မဟုတ်ပါဘူ
းဆိုတော့မြန်မာအမျိုးသားရေးစစ်တပ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
well buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိအရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုရာဘာသာကြားရင်းနဲ့ဘုရားဘာသာဝင်တွေနဲ့အတူတူဆင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆိုတဲ့သဘောပေါ့ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကမ္မတယ်ဒါဟာမြမတမိုင်းရဲ့ဒစိတ်ဒေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်တမျိုးနဲ့တမျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူးဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well in other words during this last century 12
အကျံဖက်မှုတွေဟာလည်းရေရှည်ဖြစ်ထွန်းလာခဲ့တဲ့ကိစ္စတရပါပဲတနည်းပြောရရင်အခုနောက်ဆုံးရာစုနှစ်မှာပါဒါကိုလည်းနိုင်ငံတော်ဖြစ်ထွန်းရတည်လာမှုနဲ့ရှင်ပြီးတော့ရှုမြင်ကြရမှာဖြစ်ပါတယ်တမိုင်းကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်ဗမာတွေမြန်မာအလဲပိုင်းတခွင်ကိုအုပ်ဆိုးထားခဲ့စဉ်တုန်းကဒေသတဏ္ဍာန်တလျားကလူမျိုးစုတွေဘာသာရေးအတိုင်းဝိုင်းတွေလူမှုဝန်ကျင်တွေကိုသူတို့ဟာသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်နိုင်ငံတော်ကချမှတ်ထားတဲ့ဘောင်အတွင်းနေထိုင်သမျှကာလပတ်လုံးဒီလိုပဲခွင့်ပြုထားခဲ့တာပါဒါဟာ20ရာစုအစပိုင်းမှာတစုနဲ့တစုသဘောထားမတူညီမှုတွေဖြစ်လာပြီးစတင်ရိုင်းနေလာခဲ့ပါတယ်တကယ်တော့အင်းကြီးချင်းတွေအချင်းချင်းရန်ဖြစ်တာစစ်တိုက်တာဟာဗုဒ္ဓဘာသာအစင်အလားအစ္စလာမ်အစင်အလားမဟုတ်ပါဘူးအင်းကြီးချင်းတွေကြားပျော်ရွှင်ငြိမ်းချမ်းစွာနဲ့လွတ်လွတ်လပ်လပ်နေထိုင်ခဲ့တဲ့အစင်အလားတွေသာရှိခဲ့ပါတယ်
ဆရာဘာသာတရားနှစ်ခုစလုံးဟာပျော်ပျော်ရွှင်ရွှင်ငြင်းငြင်းချမ်းချမ်းဆင်တွဲနေထိုင်တဲ့အစဉ်အလာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြတော့ကောခင်ဗျာအဲ့ဒီတော့ကောင်းတဲ့အစဉ်အလာတွေအခုစိတ်ဆုံးသွားခဲ့ပြီလားသူဒီမို့အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းနဲ့စိတ်တွေများပုံမူပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲခင
်ဗျာ the mess that we are seeing unfold at the present time the fighting this disagreementis largely the outgrowth of the failure of the Burmese
အခုကကျွန်တော်တို့တွေ့ကြုံလာရတဲ့ပြဿနာတွေတိုက်ခိုက်မှုတွေသဘောကွဲလဲမှုတွေဟာအဓိကအားဖြင့်ဗမာတွေအနေနဲ့ဩဇာအာဏာကိုလူမှုအတိုင်းအဝိုင်းတစ်ခုလုံးအတွက်မြန်မာတတခွဲဝေကျင့်သုံးဖို့ပြက်ကွက်ရာကတဆင့်ပေါက်ဖွားလာတာပါတမိုင်းမှာလည်းအုပ်စိုးသူဘရင်မရှိတဲ့အခါဒါမှမဟုတ်အုပ်စိုးတဲ့ဘရင်အင်အားပြော့ညံ့တဲ့အခါမှာလူတွေဟာအုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စိုးမှုစနစ်တရားကိုမျိုးဆက်တစ်ခုကတစ်ခုကိုနီးလန်းတကျလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်တွေလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာငြိမ်းချမ်းသောလူ့အဖွဲ့အစည်းတရားဖြစ်မလာဘဲတယောက်လည်းပင်ကိုတယောက်ညှစ်ဖို့ကြိုးစားတဲ့လူ့အဖွဲ့အစည်းဖြစ်နေရတာပါ
ဆိုတော့ဒီပဋိပက္ခတွေဟာငင်းညမ်းစွာအတူရှင်တွဲလာကြသူရဲ့အထက်ကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ငင်းညမ်းရေးကတဆင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma.And there were long periods of time when peace
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ
်ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာတာကြတော့ဆိုင
် We are seeing a number of new ideas being brought inby outsiders and that people who come from other areas bring with them the unhappiness hatred disagreements and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစင်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတိစိတ်တွေသဘောထားကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငင်းငင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်ဟိုနောက်တစ်ခုကဖဆဗလာခေတုံးကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲရတယ်လို့ဖတ်ရပါတယ်ဒါပေမဲ့ဒီလိုထိဆိုတဲ့အကြမ်းဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွတ်ဖက်တာလည်းမရှိခဲ့ကြပါဘူး။ဒါပေမဲ့ခေတ်တရောက်လာတော့အထူးသဖြင့်ဗုဒ္ဓဘာသာဝင်တချို့ကဗုဒ္ဓဘာသာသည်နိုင်ငံတော်ဘာသာဖြစ်ရမည်လို့တောင်းဆိုလာကြပါတယ်။ တကယ်တော့နိုင်ငံတော်ဘာသာဆိုတာမရှိပါဘူးလူများစုကဗုဒ္ဓဘာသာကိုးကွယ်ကြတော့သူတို့ဟာသူတို့ကြင်ကြံလိုက်နာကြဖို့ပဲရှိပါတယ
်အခုလို့ဆိုတော့စေရုံကဘာသာကွဲလူမျိုးကွဲပြဿနာမရှိပဲအတူစင်တွဲနေထိုင်လာကြတယ်အခုနောက်ပိုင်းကျတော့ဘာသာရေးလူမျိုးရေးပဋိပက္ခတွေဖြစ်လာတယ်ဆိုတော့မြန်မာနိုင်ငံသမိုင်းကခေတ်သစ်ကြမှာတိုးတက်မလာပဲနောက်ပြန်ဆုံးနေတဲ့သဘောပေါ့ဆိုင်ရှင်
I agree with you fully. There was far much social harmony in Burma when the various groups lived under their own rules, side by side, peacefully, acknowledging the paramountcy of the Burmese.
ကျွန်တော်အပြည့်အဝသဘောတူပါတယ်။မတူကွဲပြားတဲ့လူ့အဖွဲ့အစည်းတွေဟာသူတို့အုပ်ချုပ်ရေးနဲ့သူတို့အတူရှင်တွဲနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကိုအကြီးအမှုအဖြစ်အတိအမှတ်ပြုလက်ခံထားကြပြီးအချင်းချင်းတဟဇာတရှိရှိနေထိုင်ခဲ့ကြပါတယ်။ဗမာပြည်ကလည်းသူတို့နည်းနဲ့သူတို့နေခွင့်ပြုထားခဲ့ကြပါတယ်။သူတို့ကိစ္စကိုဝင်မဆွက်ခဲ့ပါဘူး။ဒါကြောင့်မြမတမိုင်းမှာငြင်းကြမ်းရေးရှိခဲ့ပါတယ်။လူမှုစစ်ပွဲတွေမရှိခဲ့ပါဘူး။ပြည်ပတိုင်းပြည်တွေနဲ့တော့စစ်ပွဲတွေအများကြီးဖြစ်ပွားခဲ့ပါတယ်။ဥပမာထိုင်းနဲ့ဗမာစစ်ပွဲတွေအများကြီးဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒါဟာလည်းဘာသာကိုးကွယ်မှုကွဲပြားခြားနားလို့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေမဟုတ်ပါဘူး။
โอเคใช่ไอ้เราชื่อကိုမျောပြီးကြည့်မယ်ဆိုရင်ဒီလိုသဟဇတာရှိရှိငင်းငင်းညံ့ညံ့နဲ့မတူကွဲပြားမှုတွေအကြားငင်းညံ့စွာနေထိုင်နေတဲ့စနစ်ကိုပြန်သွားဖို့အတွက်အဲ့ဒီစနစ်မျိုးကိုဖန်တီးဖို့အတွက်ဘာတွေကိုကျွန်တော်ပြုပြင်ရမလဲခင်ဗျာစနစ်ကိုပြုပြင်ရမလားနိုင်ငံတော်ကိုပြောင်းလဲရမလားသူတို့မဟုတ်လူအဖွဲ့အစည်းလူတွေရဲ့စိတ်နေသဘောတဘာဝကိုပြောင်းလဲရမလားခင်ဗျ
ာ Well I think we have a base if we would only look back at itAnd that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဒါကိုလည်းနောက်ပြန်လက်ကြည့်ရမှာပါ။ဘိုကျော့အောင်ဆန်းကိုတွေ့ရပါလိမ့်မယ်။ဘိုကျော့အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကတော့လည်းကောင်းတခြားအုပ်စုတွေကတော့လည်းကောင်းဗုဒ္ဓဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းငြမ်းပြစ်ပြစ်မှုရှိနေသမျှသူတို့ဘာသာသူတို့နေကြဖို့သာပြောခဲ့ပါတယ်ဘိုကျော့အောင်ဆန်းဟာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုလိုလားပါတယ်လူမျိုးစုတွေတစုကိုတစုဝင်မဆွတ်ဖက်ဖဲခုဘာသာကိုနေထိုင်ရေးပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဇင်းမြစ်ကိုအခုပြန်မသွားကြတော့ပါဘူးနိုင်ငံတော်ဘာသာဆိုတာမျိုးတွေလှုပ်ချင်လာပါတယ်ကြံလူမျိုးစုအပေါ်ကြီးစိုးချယ်လှယ်လာခြင်းကြပါတယ်ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါလေ့လာကြပါအဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
ဥတော်ရန်သားရဲ့မြန်မာရေးသူတို့ချက်ကိုနားဆင်ကြရပြီးတော့အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်ချီတော်ရှာနိုင်ငံများဖွဲ့အစည်းအဝေးနဲ့နိုင်ငံတကာတိုင်းဝန်ရဲ့အားပေးထောက်ခံမှုနဲ့အတူမြန်မာအာဏာသိမ်းစစ်ကောင်စီနဲ့တမကဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံထားရတဲ့ခေါင်းဆောင်တွေနဲ့ပါနိုင်ငံရေးဆွေးနွေးမှုတွေစလုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်တဲ့ဆက်စည်းရေးမှုTom Andrews ကတော့အာဏာသိမ်းစစ်ကောင်စီအတွက်အဓိကဝင်ငွေရှာပေးနေတဲ့ရေနံနဲ့သဘောဝတန်းငွေလုပ်ငန်းကိုနိုင်ငံတကာကတန်ခတ်ပေးဖို့အရေးယူဖို့တောင်းဆိုခဲ့ပါတယ်အာဆီယံရဲ့မြန်မာအရေးနဲ့ပတ်သက်တဲ့ဘုံသဘောတူညီချက်9ရပ်ကိုမင်းမင်းဆက်ဆံအကောင့်ထဲဖွင့်နိုင်အောင်ကြိုးပမ်းနေတယ်လို့စင်ကာပူနိုင်ငံသားဝန်ကြီး VN Balakrishnan ကပြောပါတယ်။ဒါပေမဲ့လက်တွေ့ဆောင်ရွက်မှုတွေနှောင့်နှေးနေတယ်ဆိုတာကိုလည်းသူကအတိအမှတ်ပြုပြောဆိုသွားပါတယ်။ဆန္ဒသည်မိနောက်ပိုင်းဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းအင်အားသုံးနှိမ်နင်းနေတဲ့ဂျာကပဲဆန္ဒချင်းဆန့်ကျင်ဆန္ဒပြဖို့တွေနေ့စဉ်မပြတ်နှီးမျိုးစုံနဲ့ဆက်ရှိနေပြီးဒီကနေ့မှာတော့7 July လို့တည်ကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတမကအဆောက်အဦကိုဖောက်ခွဲဖြိုချဖျက်ဆီးခဲ့တဲ့59နှစ်ပြည့်ထိမ့်မက်ရန်ကုန်အပါအဝင်တခြားဒေသတွေမှာဆန္ဒပြဖို့တွေရှိခဲ့ပါတယ်။မြန်မာနိုင်ငံမှာဒီကနေ့ COVID-19 ရောဂါပိုးကူးသူ24နာရီအတွင်း 4,000 နီးပါးစံချိန်တင်တက်ခွဲအတည်ပြုတွေ့ရှိခဲ့တယ်လို့သေဆုံးသူကလည်းပဲ59ဦးထိရှိခဲ့ပါတယ်။ State at Home Amid ထုတ်ပြန်တဲ့အထက်မှာတော့ရန်ကုန်တိုင်းက10မြို့နယ်ပေါ်ဝင်ပါတယ်ခင်ဗျာ။ဗိုလ်ရုညအတွက်သတင်းကြေညာချက်ကိုပြပခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတန်းလွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမဆုမမအသံပိုင်းအင်ဂျင်နီယာကဘေးကီတင်ဖြစ်ပါတယ်။ VUE မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 633ညလိုင်းဒိုမီတာ40 kHz 583ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းဒိုမီတာ150 kHz 1509တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VUE ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VUE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကဂိမ်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။
ျွန်တော်ကြောကြောသိပါခင်ဗျာ This program